Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင် VOA American တန်ကနေ2024ခုနှစ် April 16ရက်တကြံအတက်နေ့အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိ American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 အထိ line to meter 32 kHz 9303ညနဲ့9383ည line to meter 52 kHz 9885နဲ့စနေတနင်္ဂနွေတွေမှာဆိုရင်တော့ line let meter 190 kHz 1505တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ဒီညအတွက်အစီအစဉ်တွေကိုတော့ကျွန်မခင်လေးကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါမယ်ရှင
်ကျွန်မများသတင်းအောင်ပါရှင်ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ Israel ကိုမကြုံစဘူးဝိုင်းကတိုက်ခိုက်ခဲ့တဲ့ Iran စစ်တပ်နဲ့သူ့မဟာမိတ်တွေအပေါ်မှာတံခတ်ပိတ်ဆို့မှုတွေလုပ်ဖို့ Israel ကဒီကနေ့တောင်းဆိုပါတယ်မြန်မာနိုင်ငံနဲ့တိုက်ပွဲတွေဖြစ်နေတာကိုအပြည့်ရပ်ဖို့နဲ့လက်ရှိပဋိပက္ခကိုတွေးဆဆွေးနွေးတဲ့နည်းနဲ့အပြည့်ရှာဖို့တရုတ်နိုင်ငံကတိုက်တွန်းပါတယ်။ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကိုဧပြီလကုန်လောက်မှာအပိသက်သိမ်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းကရင်မျိုးသားစီယုံ KNU တပ်ဖွဲ့ပြောဆိုချက်ကိုဘန်ကောက်ပို့သတင်းစာမှာဖော်ပြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုမခင်လီနဲ့အတူပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အခုညပိုင်းနားဆင်ရမယ့်ထဲမှာတော့ကရင်မျိုးသားစီယုံ KNU ရဲ့တပ်မဟာလေထိန်းချုပ်နယ်မြေတဲကိုစစ်ကောင်စီရဲ့ခလာရ103တပ်ရင်းကတရင်မှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်50နီးပါးလက်နက်ချခဲ့ပါတယ
်50ကျော်အဲ့ဒါလက်နက်ချအညာခံတယ်ဒီတော့လက်နက်ရရှိလာတော့60ကျော်ကျွန်တော်တို့လက်နက်အစုံပါနော်ဒီလက်နက်ငယ်ပါနော်ကျွန်တော်ရရှိလာတော့အဲ့ဒါတော့မှတ်ကလည်းနော
်ခလာရ103တရင်ကတရင်မှုဒုဗိုလ်မှူးကြီးအောင်ဟင်းအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်48ဦးက KNU ရဲ့တပ်မဟာလေးနယ်မြေမှာလက်နက်ချအညံ့ခံပြီးတော့လက်နက်ခဲယမ်းတွေသိမ်းဆည်းရမိတဲ့တရင်ကိုကြားခဲ့ရတာဖြစ်ပါတယ်ဒီတရင်တွေအပြင်မှာထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကိုလက်လွတ်လိုက်ရတာဟာမြန်မာစစ်ကောင်စီအတွက်ဘလောက်ထိဆုံးရှုံးနေလဲဆိုတာကိုထိုင်းပညာရှင်တို့ကသုံးသပ်ထားတဲ့သတင်းပါဝင်ဒီနေ့ရရှိတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေကိုလည်းနားဆင်ရမှာပါ။ဒါတွေကိုမတင်ဆက်ခင်အရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်မြသတင်းအောင်နဲ့တူပြောပြပေးသွားပါမယ်ရှင်။
Israel မကြုံစဘူးဝေဟင်ကတိုက်ခိုက်ခဲ့တဲ့အတွက် Iran တပ်နဲ့သူ့ရဲ့မဟာမိတ်တွေအပေါ်မှာတံခတ်ပိတ်ဆို့မှုတွေလုပ်ဖို့ Israel ကဒီကနေ့တောင်းဆိုပါတယ်။ Iran ရဲ့ပယ်ရင်တဲမစ်ဆိုင်းတုံးအစီအစဉ်ကိုတံခတ်အရေးယူမှုတွေလုပ်ဖို့နဲ့ Iran အထူးတပ်ဖြစ်တဲ့တော်လှန်ရေးပြည်ဆောင်တပ်ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ဖို့နိုင်ငံပေါင်း30ကျော်နဲ့ဆက်သွယ်စကားပြောပြီးဖြစ်တယ်လို့ Israel နိုင်ငံရေးဝန်ကြီး Israel Katz ကပြောပါတယ်။ Iran တော်လှန်ရေးပြည်ဆောင်တပ်ကိုအကြမ်းဖက်အဖွဲ့ဖြစ် American ကတော့သတ်မှတ်ပြီးဖြစ်ပါတယ်။အီရန်ပေါ်မှာကုလသမဂ္ဂချမှတ်ထားတဲ့တံခတ်အရေးယူမှုတွေတက်တန်းကုန်ဆုံးသွားပြီမဲ့မနစ်အောက်တိုဘာကစပြီးတော့အီရန်ရဲ့ပယ်ရင်တဲမစ်ဆိုင်းတုံးအစီအစဉ်ပေါ်မှာပြစ်မှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုအမေရိကန်ကအကြင်ကြင်ချမှတ်ထားပါတယ်။အရှေ့လေပိုင်းဒေသမှာအခြေအနေတွေပိုပြီးတော့တင်းမာအောင်မလုဆောင်ဖို့အစ္စရေးကိုနိုင်ငံတကာအတိုင်းဝိုင်းကမြစ်တာရက်ခတ်နေတဲ့ကြားမှာအီရန်ကိုလက်တုံ့ပြန်ဖို့အတွက်အစ္စရေးဘက်ကပြင်ဆင်နေတာပါ။အီရန်ကနေပြီးတော့အစ္စရေးကိုမစ်ဆိုင်းတုံးနဲ့တိုက်ခိုက်ရေးဒရုန်းစုစုပေါင်း350လောက်နဲ့ပြီးခဲ့တဲ့ April 13ရက်နေ့တုန်းကပြစ်ခတ်တိုက်ခိုက်ခဲ့တဲ့လူရဲအတွက်လက်တုံပြန်သွားမယ်လို့အစ္စရေးစစ်ဘက်အရာရှိတွေကမနေ့တုန်းကပြောဆိုထားပါတယ်ရှင်
ပါလက်စတိုင်းထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကြောင့်အမေရိကန်ကမြို့ကြီးတချို့မှာမနေ့တုန်းကလေဆိပ်တွေအဝေးပြေးလမ်းတွေနဲ့တံတားတွေယာယီပိတ်လိုက်ရတဲ့အထိဖြစ်ခဲ့ပါတယ်အမေရိကန်ပြည်ထောင်စု Illinois California နဲ့ New York ပြည်နယ်တွေမှာအဝေးပြေးလမ်းတွေတံတားတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြတာပါ Chicago မြို့က O'Hare ABB ဆိုင်ရာလေဆိပ် San Francisco က Golden Gate နဲ့ New York Brooklyn တံတားတွေလည်းဆန္ဒပြပွဲတွေကြောင့်အယာယီပိတ်ခဲ့ရပါတယ် Chicago မြို့မှာဆိုရင်မနေ့ကမနေ့ပိုင်းကဆန္ဒပြသူတွေကြောင့်ခရီးသွားတချို့ဟာလေဆိပ်ကိုကားတွေထားပြီးတော့ခြေချင်းရှောက်ခဲ့ကြရပါတယ် Palestine ဒေသကိုစီးပွားရေးအရပိတ်ဆို့တားဆီးမှုကိုစန့်ကျင်တဲ့လှုပ်ရှားမှုအဖြစ်နဲ့ဆန္ဒပြသူတွေကလက်ချင်းချိတ်ပြီးတော့လမ်းတွေမှာပိတ်ဆို့တားဆီးခဲ့ကြတာပါအလားတူဆန္ဒပြခဲ့တာကြောင့် San Francisco မြို့ မျိုးကအထင်ကရဂိုရန်ဂိတ်တရားမှာလည်းယင်ကြောပိတ်ဆို့မှုတွေနဲ့ကြုံခဲ့ကြပါတယ်။ဆန္ဒပြသူတွေကတော့ဂါဇာဒေသမှာအစ္စရေးနဲ့ဟာမတ်အပြစ်ခတ်ရဲစဲဖို့တောင်းဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ဟာမတ်စစ်သွေးကြွတွေအစ္စရေးကိုတိုက်ခိုက်ခဲ့မှုကိုလက်တုံ့ပြန်တဲ့အနေနဲ့ဂါဇာဒေသကအစ္စရေးမှာစစ်ဆင်ရေးလုပ်ခဲ့တာမှာသေဆုံးသူ 33,800 ကျော်သွားပြီလို့လည်းဂါဇာဒေသကကျန်းမာရေးဌာနကပြောဆိုထားပါတယ်ရှင်။
ဧပြီ23ရက်စနေနေ့ကအစ္စရေးကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်အီရန်ပေါ်မှာအများကအာရုံစိုက်နေတဲ့အချိန်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအီရတ်ဝန်ကြီးချုပ်ရှီယာအယ်ဆူဒါနီနဲ့တနင်္လာနေ့ကအင်ဖြူရိုမှာလက်ခံတွေ့ဆုံပါတယ်။ခေါင်းဆောင်တွေကိုအင်ဖြူရိုမှာတွေ့ဆုံတဲ့အချိန်မှာအစ္စလာမစ်စစ်သွေးကြွအဖွဲ့ကိုတိုက်ခိုက်ချေမှုန်းဖို့စီးပွားရေးကိစ္စတွေနဲ့လောင်စာဆွဲရင်နဲ့ပတ်သက်ပြီးတော့အီရတ်နိုင်ငံအမိခိုခင်ခင်ရက်တီဖို့စားတဲ့ကိစ္စတွေကိုဦးစားပေးဆွေးနွေးလိုပေမဲ့အီရန်ကအစ္စရေးကိုတိုက်ခိုက်တဲ့အတွက်ဒေတာရင်းမှာစစ်ပွဲတွေကျယ်ပြန့်မလာမဲ့စိုးရိမ်မှုတွေကြီးထွားနေတဲ့ကိစ္စကိုဦးစားပေးဆွေးနွေးခဲ့ပါတယ်။တချိန်ကအီရန်ရဲ့အဓိကရန်ဘက်နိုင်ငံဖြစ်တဲ့အီရတ်အနေနဲ့ဒေတာရင်းငြိမ်းငြိမ်းရေးရှိအောင်လုပ်ဖို့တာဝန်ရှိတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။နှစ်နိုင်ငံမဟာဗျူဟာမြောက်ဘက်ဆုံပူးပေါင်းဆောင်ရွက်ရေး2008 American Iraq မဟာဗျူဟာမြောက်အခြေခံမူပေါင်းသဘောတူညီချက်အကောင့်ထည့်ဖို့ရေးစားတဲ့ကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းတွေ့ဆုံမှုအပြီးမှာထုတ်ပြန်တဲ့ပူးရဲကြေညာချက်မှာဖော်ပြပါရယ်ဒီဒေါ်တွင်းအစ္စရေးကိုမတိုက်ခိုက်ခင်ကအီရန်က American ကိုအသိပေးအကြောင်းကြားခဲ့တယ်ဆိုတဲ့ပြောဆိုမှုဟာမမဟုတ်မှန်ကြောင်း American သမ္မတအင်ဖြူတော်ကညင်းဆိုပါရယ်ဒီလိုချုပ်တင်အသိပေးခဲ့တယ်ဆိုတဲ့ကိစ္စဟာအထိပ္ပယ်မရှိကြောင်းအင်ဖြူတော်အမျိုးသားလူညွေးဌာနပြောခွင့်ရဂျွန်ကာဘီကပြောဆိုပါရယ်ရှင်
ယူကရိန်းနိုင်ငံကနေရာတချို့ကိုပိတ်မထားပြီးတော့ညဘက်တိုက်ခိုက်ခဲ့တဲ့ရုရှားရဲ့ drone 6ခုစလုံးကိုဂျာချက်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။ခါဆွန်မိုက်ခိုလစ်စ်ဒေတာအပါအဝင်ဒေတာတချို့မှာရုရှားရဲ့ drone တွေကိုပစ်ချခဲ့တာလို့လည်းယူကရိန်းဒေတာကပြောပါတယ်။ပစ်ချခဲ့တဲ့ drone အပျက်စီးအပိုင်းစာတွေကြောင့်ထိခိုက်မှုတွေပျက်စီးမှုတွေရှိခဲ့တဲ့သတင်းတော့မကြားရပါဘူး။ယူကရိန်းသမ္မတ Vladimir Zelensky ကတော့ Israel ပေါ်အီရန်ကလေကြောင်းတိုက်ခိုက်မှုကိုတွန်းလှန်ခဲ့တယ်လို့ယူကရိန်းအတွက်အကာအကွယ်ပေးချဖို့ကိုလည်းပန်ကြားခဲ့ပါတယ်။ယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးအတွက်အကူအညီပေးခဲ့ကြတဲ့မဟာမိတ်တွေကိုလည်းကျေးဇူးတင်ကြောင်းသမ္မတဇလန်စကီက Telegram လူမှုကွန်ရက်မှာပြောခဲ့ပြီးမြန်မာရဲ့တိုက်ခိုက်မှုတွေပြင်းထန်လာတာကိုအစ္စရေးမှလိုပဲညီညီညွတ်ညွတ်နဲ့ရင်ဆိုင်မှုလိုအပ်တယ်လို့လည်းပြောထားပါတယ်။မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ဝင်မဟုတ်တဲ့အစ္စရေးကိုအကာအကွယ်ပေးခဲ့တယ်လို့ပဲယူကရိန်းအတွက်လည်းလေကြောင်းတိုက်ခိုက်မှုတွေကနေအကာအကွယ်ပေးစီလိုတယ်လို့သမ္မတဇလန်စကီကတိုက်တွန်းထားပါသေးတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
။အင်္ဂါညပိုင်းနောက်ဆုံးရသတင်းအစီအစဉ်တွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ထိုင်းမြန်မာနယ်စပ်အနီးစစ်ကောင်စီတပ်တွေနဲ့တော်လှန်ရေးအင်အားစုတွေကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာအပြစ်ရကြဖို့နဲ့လက်ရှိပဋိပက္ခကိုတွဲဆုံဆွေးနွေးပြီးတော့ငြိမ်းချမ်းတဲ့နည်းနဲ့အပြေရှာဖို့တရုတ်နိုင်ငံကဒီကနေ့တိုက်တွန်းလိုက်ပါတယ်
။我们注意到有关报道，中方呼吁各方停火止战，通过对话协商。
လက်ရှိသတင်းတွေထွက်ပေါ်နေတဲ့အခြေအနေတွေကိုသတိထားပြီးတော့စောင့်ကြည့်နေတဲ့အကြောင်းသက်ဆိုင်သူအလုံးအနေနဲ့ပြစ်ခတ်တိုက်ခိုက်တာတွေကိုရပ်ကြဖို့နဲ့အခြေအနေတွေပိုဆိုးမလာအောင်မတူကွဲပြားမှုတွေကိုတွဲဆုံဆွေးနွေးတဲ့နည်းနဲ့ငြင်းငြင်းချမ်းချမ်းအပြေရှာဖို့တိုက်တွန်းလိုတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလင်ဂျန်နာဒီကနေ့ April 16ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်KNL PDF ပူပေါင်းတပ်ဖွဲ့တွေပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာမြဝတီမြို့ကိုသိမ်းပိုက်ပြီးတဲ့နောက်မြို့ပေါ်မှာ KNU အလံကိုလွှင့်ထူပြီးတော့စစ်ကောင်စီအတွက်လာနေတဲ့စစ်ကူတွေကိုလည်းလမ်းခုလက်မှာကြားပြတ်တိုက်ခိုက်ချေမှုန်းနိုင်ခဲ့တဲ့အကြောင်းတပ်မှုတအုပ်ကိုကိုးကားပြီးတော့ရိုက်တာသတင်းကရေးပါတယ်ထိုင်းမြန်မာနယ်စပ်ကုံတွယ်ရေးမှာအရေးပါတဲ့မြဝတီမြို့ကျဆုံးသွားတာဟာဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရပြီးဖြစ်တဲ့စစ်ကောင်စီအတွက်စီးရီးအရကြီးမားတဲ့ဆုံးရှုံးမှုလည်းဖြစ်ပါတယ်။မြဝတီမြို့လက်လွတ်ရပြီးတဲ့နောက်စစ်ကောင်စီဟာနယ်စပ်ကုံတွယ်ရေးရဲ့60ရာခိုင်နှုန်းဆုံးရှုံးသွားပြီးဖြစ်ကြောင်းမြမအရေးစမ်းစစ်လေ့လာတဲ့ ISP မြန်မာရဲ့လေ့လာချက်မှာဖော်ပြပါရယ်2020ခုနှစ် February လမှာအာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံတော် PDF တော်လှန်ရေးတပ်ဖွဲ့တွေကို CIA အရကြီးမားတဲ့ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတာမှာ စစ်စခန်းတွေနဲ့မြို့နယ်အများအပြားလက်လွတ်ဆုံးရှုံးရပြီလေဖြစ်ပါတယ်။နေဆက်အနီးမှာတိုက်ပွဲတွေဖြစ်နေတာကြောင့်နှစ်ဖက်တွေ့ဆုံဆွေးနွေးအပြေရှားကြဖို့ထိုင်းဝန်ကြီးချုပ်နဲ့နိုင်ငံရေးဝန်ကြီးတို့ကလည်းတိုက်တွန်းထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မြဝတီမြို့ကိုဧပြီလကုန်လောက်မှာအပိသက်သိမ်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းကရင်မြို့သားစီယုံ KNU ရဲ့လက်နက်ကင်တပ်ဖွဲ့ကရင်လွတ်မြောက်ရေးတပ်မတော် KNL တပ်မဟာ6ဘူမှုကြီးနာတာဒူးကပြောပါတယ်။စစ်ကောင်စီဘက်ကမြဝတီကိုပြန်ရဖို့နှစ်ကြိမ်ကြိုးစားခဲ့ပေမဲ့မအောင်မြင်တော့တဲ့အကြောင်းကရင်မျိုးသားစီယုံ KNU ရဲ့စစ်ဘက်ဆိုင်ရာ KNL တပ်တွေအခိုင်အမာခြေကုပ်ယူပြီးတဲ့အချိန်အုပ်ချုပ်ရေးကိစ္စတွေအတွက်နိုင်ငံရေးအရာတာဝန်ယူထားတဲ့အဖွဲ့အစည်းတွေကိုလွှဲပြောင်းပေးမှာဖြစ်တယ်လို့ဘူမှုကြီးနာတာဒူးကဗန်ကောက်ဖို့စ်သတင်းစာမှာပြောခဲ့တာပါအခုထိမြန်မာစစ်တပ်မြဝတီမြို့ကန်ခလာယာ209ကစစ်သား100ကျော်မဲဆောင်မြဝတီချစ်ကြည်ရေးဒေသအမှတ်1နားမှာရှိနေပြီးတော့သူတို့ကိုလက်နက်ချဖို့ KNL ဘက်ကတိုက်တွန်းနေပါတယ်ထိုင်းနိုင်ငံတိုင်းဝင်ကြီးကတော့မြမစစ်သားတွေလက်နက်တွေကိုစုံပြီးအညံ့ခံမယ်ဆိုရင်ထိုင်းဘက်မှာခိုးလုံနိုင်တဲ့အကြောင်းပြီးခဲ့တဲ့သတင်းဘက်ကပြောဆိုထားပါတယ် KNU နဲ့ထိုင်းဘက်ကိုပြောဆိုချက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးမြရီမျိုးကို BGF လို့ခေါ်တဲ့ KNU နဲ့ကြားဆောင်တက်ကလည်းထိန်းချုပ်ဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်နေပြီးတော့မြရီမျိုးအုပ်ချုပ်ရေးကို KNU ကတာဝန်ယူကိုင်တွင်မလားတခြားလက်နက်ကိုင်တွေနဲ့ဘလို့ညှိနှိုင်းထားလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
နယူးဇီလန်မှာအခုသတင်းပတ်နောက်ပိုင်းမှာကျင်းပမယ်နယူးဇီလန်အာဆီယံဆွေးနွေးပွဲတက်ဖို့ပြည်ဝင်ခွင့်ဗီဇာလျှောက်ထားတဲ့စစ်ကောင်စီဖွဲ့ဝင်တွေကိုနယူးဇီလန်အစိုးရကဗီဇာထုတ်ပေးဖို့ဆိုင်းငံ့လိုက်တဲ့အကြောင်းတက်ကြွလှုပ်ရှားသူတွေကပြောပါရယ်စစ်ကောင်စီကိုယ်စားလှယ်တွေကိုဒီစီဝေးပွဲတက်ခွင့်ပြုမယ်ကိစ္စကိုနယူးဇီလန်မှာရှိတဲ့တက်ကြွလှုပ်ရှားသူတွေကဥပဒေကြောင်းအရစင်ခေါ်မှုတွေလုပ်ပြီးတော့ဝိုင်းဝန်းကန့်ကွက်ခဲ့တဲ့အတွက်နယူးဇီလန်အစိုးရကအခုလိုပြည်ဝင်ခွင့်ဗီဇာထုတ်ပေးမယ်အစီအစဉ်ကိုဆိုင်းငံ့လိုက်တာလို့မြန်မာ Accountability Project မြန်မာရေးလှုပ်ရှားမှုအဖွဲ့ကဒီကနေ့ထုတ်ပြန်ချက်မှာဖော်ပြပါရယ်နယူးဇီလန်အစိုးရကိုဒီလိုဥပဒေကြောင်းအရဗဟုတရားရုံးမှတရားစွဲခဲ့တဲ့အတွက်စစ်ကောင်စီကိုယ်စားလှယ်တွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးဖို့ဆိုင်းငံ့လိုက်တယ်ဆိုတာအမည်မဖော်လိုတဲ့အစိုးရအရာရှိကပြောခဲ့တယ်လို့ဒီကိစ္စကိုဦးဆောင်လှုပ်ရှားနေတဲ့မတ်ဆူဒါလီတန်ကပြောဆိုတာပါရှင်
ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာတောင်ဘက်ဗဒန်ဂက်စ်မြို့ပြည်နယ်မှာဒေါ်လာတန်230ကျော်တန်မှုရှိတဲ့မက်သဖက်တမင်းစိတ်ကြွဆေးပြား1.8တန်ကိုတနင်္လာနေ့ကရဲတပ်ဖွဲ့ကသိမ်းဆီးရမိခဲ့ပါတယ်။ဒီတရားမဝင်မူရစ်ဆေးဝါးတွေစံချိန်တင်ဖမ်းဆီးရမိခဲ့တာနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ရဲ့မှန်ကန်တဲ့ချင်းကပ်လုံဆောင်မှုလို့တမရဖာဒီနယ်မာကိုစ်ကအသိမဲ့ပြီးပြောဆိုထားပါတယ်။ဆေးပြားတွေတင်လာတဲ့ကားမောင်းတဲ့သူကိုဖမ်းဆီးထားပြီးတော့လူတဦးတယောက်မှထိခိုက်သေးဆုံးတာတနက်တစ်ချက်ဖြစ်ပေါက်တာမရှိဘဲနဲ့တားဆီးနိုင်ခဲ့တယ်လို့လည်းတမရဖာဒီနယ်မာကိုစ်ကပြောထားပါတယ်ဖမ်းမိတဲ့မူရစ်ဆေးဝါးတွေဘေကလာတယ်ဆိုတာကိုတော့ရဲတပ်ဖွဲ့ကဆက်ပြီးတော့စစ်ဆင်းနေတယ်လို့နိုင်ငံတွင်းကမဟုတ်ကြောင်းလည်းပြောထားပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမတ်မြသတင်းအောင်နဲ့တူပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြဝတီမြို့ကိုလက်လွတ်လိုက်ရတာဟာမြန်မာစစ်ကောင်စီအတွက်ဘလောက်တောင်အထိနာနေလဲဆိုတဲ့သတင်းနဲ့တင်ဆက်ပေးခြင်းပါတယ်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကြတဲ့မြဝတီမြို့ကိုလက်လွတ်လိုက်ရတာဟာမြန်မာစစ်ကောင်စီအတွက်တော့စီးရေးအရာရောစီးပွားရေးအရာပါကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့မြန်မာအရေးသုံးသပ်သူထိုင်းပညာရှင်တို့ကထောက်ပြထားပါတယ်မြန်မာစစ်ကောင်စီဟာအခုချိန်မှာအင်အားအချိနဲ့ဆုံးအခြေအနေရောက်နေတာလို့လည်းဒီမဆက်တက္ကသိုလ်အရှိတောင်အာရှလေးလာရေးဌာနကလက်ထောက်ပါမောက်ခညူညာပါပရီချာရာကသုံးသပ်ပြောဆိုထားပါတယ်ဘာကြောင့်ဒီလိုသုံးသပ်တာပါလဲ Writers သတင်းကမေးမြန်းထားတာကိုအခြေခံပြီးတော့မက်ခင်ဖြူဖြူကတင်ဆက်ပေးပါမယ်ရှင်
ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကျတဲ့မြဝတီမြို့ကိုကရင်မျိုးသားစီယုံ KNU တပ်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်တွေကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသိမ်းယူခဲ့ကြပြီးတဲ့နောက်မြမစစ်ကောင်စီတပ်ဖွဲ့တွေဘက်ကလည်းမြဝတီမြို့ကိုပြန်လည်သိမ်းယူဖို့အပြင်းထန်ကြိုးစားနေတာပါမြဝတီကိုတပ်ကူတွေလွှတ်ပြီးပြန်လည်တိုက်ခိုက်နေတယ်လို့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းကြားပြန်ဟန်တာတိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေလည်းဆက်ရှိနေပါတယ်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအချက်အချာကြတဲ့မြဝတီမြို့ကိုလက်လွတ်လိုက်ရတာဟာစစ်ကောင်စီအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ထိုင်းနိုင်ငံတမဆက်တပ်ကတူအရှိတောင်အာရှလေးလာရေးဌာနကလက်ထောက်ပါမောက်ခဒူယာဖက်ပရီချရက်ကသုံးသပ်ပါတယ်
สำหรับกองทัพพม่าเมวดีก็เป็นปากทางเส้นเลือดเศรษฐกิจที่สําคัญที่จะต้องยึดไว้ให้ได้ถ้าปล่อยให้ฝ่าย
มาสเตอร์ด้วยတော့မြောက်ရီမျိုးကိုပြန်လဲထင်းချုံနိုင်ရေးဟာစီးပွားရေးအရအေးပါတဲ့အသက်သွေးကြောတစ်ခုပြန်ရဖို့ကြိုးစားတယ်လို့ပါပဲတကယ်လို့အတိုက်ခံတွေ KNU တပ်ဖွဲ့တွေကပဲဒီမျိုးကိုဆက်ထင်းခွင့်ရမယ်ဆိုရင်ရန်ကုန်နဲ့မော်ရမြိုင်လိုမြန်မာနိုင်ငံရဲ့အထက်မြို့ကြီးတွေရဲ့စီးပွားရေးကိုပါတဖြည်းဖြည်းထိခိုက်လာပြီးတော့ပြဿနာတွေလည်းဖြစ်လာနိုင်ပါတယ်
2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းအာဏာရှင်ကိုဆန့်ကျင်တော်လှန်တဲ့လက်နက်ကိုင်လှုပ်ရှားမှုတွေပိုးပြီးတော့အားကောင်းလာခဲ့တာမှာပြီးခဲ့တဲ့2023ခုနှစ်ကုန်နဲ့ဒီနှစ်2024ခုနှစ်နှစ်စာပိုင်းမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေရဲ့မြို့သိမ်းနယ်သိမ်းတိုက်ပွဲတွေလည်းပိုးပြီးဆိတ်လာခဲ့ပါတယ်။စစ်ကောင်စီဟာပြီးခဲ့တဲ့နှစ်အောက်တိုဘာလကစလို့အိန္ဒိယနယ်စပ်နဲ့တရုတ်နယ်စပ်ဒေသတွေကကုန်သွယ်ရေးနဲ့စီးပွားရေးအချက်အခြာနယ်မြေတွေကိုလက်လွတ်လာခဲ့ရတယ်လို့အခုနောက်ဆုံးထမ်းမြမာနယ်စပ်ကုန်သွယ်ရေးအချက်အခြာကြားတဲ့မြောက်ရီမြို့ကိုပါလက်လွတ်ဆုပ်ရှုပ်လိုက်ရတာဖြစ်ပါတယ်။ဒီလိုအခြေအနေတွေအောက်မှာစစ်ကောင်စီအနေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုအခိုင်အမာစုစည်းထားနိုင်ဖို့ဆိုတာခက်ခဲလာတယ်လို့ปมกับปริชาเรชก็ทักปะไ
ว้มันก็สะท้อนความอ่อนแอที่สะสมพอกูเรื่อยๆโดยเฉพาะขวัญและกําลังใจของกําลังพลนะครับ
เนื่องจากว่าทุกพี่ก็မြန်မာစစ်တပ်စူးစီးမှုအားနည်းတာကိုထင်ရပါတယ်သူတဖြင့်မြန်မာစစ်သားတွေရဲ့စိတ်ဓာတ်နဲ့ကြံ့ခိုင်မှုအားကျလာတာကိုပြနေတာပါလွန်ခဲ့တဲ့3နှစ်စစ်တပ်အာဏာသိမ်းမှုကြောင့်တပ်ဖွဲ့တွေကြားမှာပို့ပြီးတော့အားနည်းလာတာပင်ပန်းလာတာတွေရှိတယ်လို့စစ်မြေပြင်မှာအရှုံးတွေအထက်ထက်ကြုံရတဲ့အခါသူတို့ပို့ပြီးတော့စိတ်ဓာတ်ကျလာစေပါတယ်ဒါကြောင့်တို့ရဲ့အသက်တို့ရဲ့မိသားစုတွေရဲ့အသက်တွေကာကွယ်ဖို့လက်နက်ချတာကပို့ပြီးတော့တင့်လျော်တဲ့ရွေးချယ်မှုဖြစ်လာပါလေ
2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းဒီလိုဘက်ပြောင်းအလင်းဝင်လာတဲ့တပ်ဖွဲ့ဝင်တွေမနေတော့ပါဘူးတချို့နေရာတွေမှာဆိုရင်တပ်ဖွဲ့လိုက်မိသားစုတွေပါမကျန်စစ်တပ်ထဲကနေစွန့်ခွာထွက်ပြေးနေကြတာပါတနေ့တခြားထိခိုက်ဆုံးရှုံးမှုများလာနေတဲ့မြန်မာစစ်တပ်ဟာဘယ်တော့မှမနေမတူအောင်အင်အားအချိနဲ့ဆုံးအချိန်ကိုရောက်နေတယ်လို့ပမောက်ခပရီချာရက်ကသုံးသပ်ပြောဆိုပါတယ်
นับถอยหลังได้เรื่อยๆเลยลักษณะความปราชัยก็จะเป็นลักษณะที่ฐาน
เมมาสิกองสีจะสงคันทีๆยောက်ลานิบาบิดอดองฤทูดัดเดเนซัตเดตาตฉอกกะสิกองสีสคันฤโกดอลันยตะพွဲฤตายันดาละนะไกตะพွဲฤกะไตไข่ติ้งอยู่ทาบิรสิกองสีโกวินยันเป็ดสุทาราบาดีฉีนิกะซีเยลุช้ามุอาลองโกทิ้งชุบทาเดนีบิรบูฐานะจุดั่วอัจจะเดผิดสีบา
လက်တော်မြဝီမြို့မှာတော့စစ်ကောင်စီတပ်စခန်းတွေကို KNU နဲ့ဒေါ်လာရေးပူးပေါင်းတပ်တွေကဆက်လက်သိမ်းယူထားဆဲဖြစ်ပြီး KNA ခေါ်ရခိုင် PGF ကရင်နယ်ခြားဆောင်တပ်တွေကမြို့ရင်းလုံခြုံရေးယူထားပါတယ်။စစ်ကောင်စီတပ်ဖွဲ့တွေအားလုံးမြဝီမြို့တွေကနေဆုတ်ခွာခဲ့ရပြီးတဲ့နောက်နေဆက်ဒေသတည်ငြိမ်အေဂျင်စီနဲ့ပြည်သူ့ဘေးကင်းလုံခြုံရေးအတွက် KNA မြို့သား CEO KNU ကဆက်လက်ကြိုးပမ်းဆောင်ရွက်နေပါတယ်လို့ KNU ဘူဌာနချုပ်ကလည်းဧပြီလ12ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
ဒါကတော့ထိုင်းပညာရှင်တဦးကထောက်ပြထားတဲ့မြရီမျိုးကိုလက်လွတ်လိုက်ရတဲ့အတွက်မြန်မာစစ်ကောင်စီမှစီရေးအရာရောစီးပွားရေးအရာပါကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ Reuters သတင်းဌာနမှဖော်ပြထားတာကိုမက်ခင်ဖြူထွေးကပြောပြတာကိုကြားခဲ့ကြရတာပါအခုဆက်ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်90နီးပါး KNU ထိန်းချုပ်နယ်မြေတွေကိုလက်နက်ချဝင်ရောက်ခဲ့တဲ့သတင်းမှာကရင်မျိုးသားစီယုံဗိတ်ထဝဲခရိုင်တက်မဟာလေးထိန်းချုပ်နယ်မြေတွေကိုစစ်ကောင်စီရဲ့ခလာရ103တပ်ရင်းကတပ်ရင်းမှုဒုဗိုလ်မှူးကြီးအောင်ဟင်းအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်48ဦးလက်နက်ချအညံ့ခံခဲ့ပြီးတော့လက်နက်ခဲယမ်းတွေလည်းတင်စီရမိတယ်လို့ KNU ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ရှင်။
ပြင်းမျိုးသားစီယုံဗိတ်တော်ဝဲခရိုင်တက်မာလေးထိမ့်ချုပ်နေမြေထဲမှာဧပြီလ15ရက်နေ့ကမောထာဒေတာနဲ့ထိထကြမှာစစ်ကောင်စီတပ်သားတွေတပ်စခန်းဆုတ်ခွာပြီးထိထဗျူဟာနဲ့ပေါင်းစည်းဖို့လှုပ်ဖို့လာတော့ပြင်းမျိုးသားလူမျိုးရေးတပ်တွေကကြားဖြတ်တိုက်ခိုက်မှုတွေလုပ်ခဲ့တာပါဒီအတွက်ခလာရ103တရင်ကတရင်မှုဒုတိယဗိုလ်မှူးကြီးအောင်ဟင်းအပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်48ဦးလက်နက်ချအညံ့ခံခဲ့တယ်ဆိုပြီး KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ KNU ရဲ့သတင်းနဲ့ပြန်ကြားရေးဌာနကတာဝန်ရှိသူတဦးကိုမေးမြန်းတဲ့အခါမှာတော့အခုလိုပြောပြပါတယ်
။အဲ့ဒါတော့မှတ်ကြတယ်။ဟိုနေ့ကျွန်တော်ပြောနိုင်တာကတော့ဟိုနေ့ပေါ့နော်။50ကျော်အဲ့ဒါလက်နက်ချအညံ့ခံတယ်။ပြီးတော့လက်နက်ရရှိတာတော့60ကျော်ကျွန်တော်လက်နက်အစုံပေါ့နော်။အကြီးလက်နက်ငယ်ပေါ့နော်။ကျွန်တော်ရရှိတာတော့အဲ့ဒါတော့မှတ်ကြတယ်နော်။ကျ40ဦးကကျွန်တော်တို့ထုတ်ပြထားတော့အဲ့ဒါအမှန်ကပဲဒါပေမဲ့မြေပြင်မှာတော့ဟိုလေတချို့ပြောကြတာမိသားစုတွေလက်ရှိကလေဆရာမဟု
တ်ကဲ့
ကျတော့မိသားစုတွေရှိတဲ့အခါကျတော့အဲ့မှာ50ကျော်တာတို့ဘာလို့အဲ့ဒါတော့ဟိုလေအဲ့ဒါမိသားစုတွေဘာလဲပါတာပေါ့နော
်ဒီသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးတပ်မ၄ဘက်မှာတော့စစ်ကောင်စီကိုတိုက်ခိုက်ခဲ့တဲ့စစ်ကြောင်းတွေကတော့ KNL တပ်ရင်း30တပ်ရင်း28တရင်203နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်ခဲ့ကြတာဖြစ်ပြီး Wi-Fi ဆက်လက်နဲ့လက်နက်ကြီး RPG အပါအဝင်စုစုပေါင်းလက်နက်68လက်သိမ်းဆည်းရမိတယ်လို့လည်းကရင်အမျိုးသားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
မဲအေးမှသတင်းပေးပို့ထားတဲ့ခလာရ103တရင်ကတရင်မှုအပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်48ဦးလက်နက်ခံလက်နက်ချအညံ့ခံခဲ့တဲ့သတင်းကိုကြားခဲ့ကြရတာပါ။အခုဆက်ပြီးတော့မဲဆောက်မြို့မှာနှစ်ဆင်ကျင်းပတဲ့ဒဂျန်ပွဲတော်စီကားစွာကျင်းပခဲ့တဲ့သတင်းမှာထိုင်းနိုင်ငံမဲဆောက်မြို့မှာဒဂျန်တွင်လမ်းလျှောက်အလှပြပွဲကျင်းပတာမှာဒီနှစ်ကပိုပြီးစီကားတယ်လို့မြို့ကန်တွေကပြောပါရယ်။နှစ်ဆင်နှစ်တိုင်းဒဂျန်အတက်ရက်မှာမြန်မာနဲ့ထိုင်းအလှမဲ့ရွေးပွဲတွေလှုပ်လိရှိတာပါ။မဲဆောက်မှာဒဂျန်ပွဲကိုပုံတရံအမျိုးမျိုးနဲ့ကျင်းပကြပြီးတော့အစဉ်လာမပြတ်ဒဂျန်တန်ချက်ပြိုင်ပွဲတွေလည်းကျင်းပခဲ့တာပါ။မဲဆောက်မြို့ကဒဂျန်ပွဲအကြောင်းကိုကိုအောင်အောင်ကရိုက်ကူးသတင်းပေးပို့ထားပါရယ
်။ဒီကနေ့ကတော့မြန်မာဒဂျန်အတက်နေပါဒီကနေ့မှာဒီမဲဆောက်မြို့မှာရှိကြတဲ့ဒီထိုင်းတွေရောမြန်မာတွေရောပူးပေါင်းပြီးတော့တကြံအလှပြလမ်းလျှောက်ပွဲလုပ်ပါတယ်ဘယ်မှာမြန်မာတွေဘယ်လောက်လောက်ပါကြလဲအလုံ
းတော်တော်များမယ်ကိုဘာလို့လဲဆိုတော့ဒီမှာကမြန်မာလူမျိုးပဲများတာဘူးเนาะမဲဆောက်မှာလေအဲညီမတို့တီးတဲ့လောက်ဆိုငငယ်တဲ့ကလူမျိုးတကြံတက်နေဆိုဒီလိုကားလေးတွေလှည့်ကြတယ်ညီမဖုံးတော်ကြီးတောင်းနေလဲများတယ်ဗောเนาะဆိုတော့အဲ့ညီမဖုံးတော်ကြီးတောင်းနေရေကိုစားဗောညီမတို့တွေကအဲ့လိုမျိုးလိုက်လှည့်တာပေါ့မပါပြဘူးအကိုဒီနှစ်မှပဲပါပြတာ
မြန်မာတွေကျတော့ဒီနှစ်ကပိုများလာအရင်နှစ်တွေနဲ့ဘယ်လိုပါလဲ
ဟာလိုက်နှစ်တွေလည်းလှည့်ရင်များတယ်အကိုဒီလိုပဲလှည့်တဲ့အချိန်မှာတော့များတယ်မြန်မာကလေးလေးတွေများတာ
ဆိုတော့ဒီအဖွဲ့တွေမှာဆိုလို့ရှိရင်ရေပက်ခံတဲ့သူတွေရောနောက်ဒီမှာရှိတဲ့ခိုင်းအလှမယ်တွေရောနောက်ဒီကားတွေကိုအလှတစားတွေစင်ပြီးတော့ချိန်ဆွဲပြီးတော့ပြတ်တာပါတယ်ဒါပြင်ဒီကားတန်းတွေထဲမှာဒီစတူဒီသာကျွေးဖို့ကားတွေလည်းပါပါတယ်ကားပေါ်မှာစားကြတောက်ကြတွေအပြည့်ပြန်လာပြီးတော့အဲ့ဒီမှာဒီကြံပွဲကိုလာကြတဲ့သူတွေစားကြတာရှိရင်သူတို့ယူစားလို့ရပါတယ်ဒါပြင်ဒီနေ့ကတိုင်းနေရဒီတကြံဒီမြပါလို့အတက်နေပါပဲဒီဖုန်းကြီးကျောင်းတွေဘာတွေကိုအထူးသဖြင့်သွားကြပါတယ်ဆိုတော့ဒီဖျားမှာရေတက်ပေတာတွေဘာတွေဒီကုသိုလ်ကောင်းမှုပြုတာတွေလည်းပဲအမှပြဒီလက်ဆောင်ဘွဲမှာပါဝင်ပါတယ်
ဆောင်မြို့မှာအခုလိုလမ်းလျှောက်ပွဲတွေအပါအဝင်အချို့နေရာတွေမှာလည်းတန်ကျဲပြိုင်ပွဲတွေကျင်းပပါတယ
်တော်လည်းအရာစုတွေနဲ့ပေါက်ပြလေးဒီဘူတဲ့အချက်လက်တွေကိုကြည့်တော့ဟိုထည့်သွင်းထားတယ်ပြီးတော့တစ်ခါခါအနေနဲ့လည်းကျွန်တော်တို့ဒီဘက်စစ်ကောင်စီကခုနှစ်ချက်အနေနဲ့စံချက်တွေကိုထည့်သွင်းထားတာ
ဖြစ်တော့အဲ့တွက်လက်ခံတာလူလားခမမတာတာအကလေးဟာကလေးဒါကျွန်တော်ကလေးနေနော်အဲအဲဟုတ်တယ်ဟိုနောက်ပတ်ကြရင်ကျွန်တော်အဲ့ဒီဝေမန်းကြီးနဲ့ပတ်စံလွတ်တဲ့အောင်မှာဒီလူမယ်နော်ဒီလူလူဘာဖြစ်တာလဲ
တော်မေရာပါခြေသာစစ်မေမေမအခုကလေးတွေရိုက်ခါလာလူတာပါဆာနဲ့ခင်ရရှင်လေးနဲ့လာလူတာပါရှင်မေလာပါဟေ့
ဟေ့ကဲနေပဲပေါ့တဲ့ဟောဟောဟမ်ခြေနာလို့ငါတို့မှမပါပါပါခြေနာလေးခြေနာလေး
်ဟောလက်ဟောလက်ဒီမှာကျမကျမကလေးရှင်ရောက်လာပါကျမဆန်အိတ်လာလူတာပါအ
ဲ့အဲ့ဒါငါကလေးတွေ
မာကျမကလေးတွေက
ဘယ်မှာလဲမစ္စတာအိတ်ကဘယ်မှာလဲ
မာလဲဆန်
အဲ့တော့လည်းဖောက်ပြလိုက်တယ်ကြည့်ပါဦးဟုတ်ပါဦးဟုတ်တပါမရောက်မှာ
လားအမေကခင်ဗျားတို့ထောက်ဖို့တွေရဲ့ရေးပါမှုတွေကိုအပြည်သူတွေကတိုင်းရင်းသားဖွဲ့စည်းတွေက PDF တွေကလေးစားပြီးသားအတိမတ်ပြုပြီးသား
အဲ့ဒါကြောင့်မို့လားလုံးတာ
အရှင်လာတိုင်းပြုပြင်ပြောင်းလဲဖို့လိုအပ်တာတွေကိုတန်ကျက်နဲ့အခုလိုထောက်ပြဖို့အများရန်ကြိုးစားသွားမယ်လို့လည်းတန်ကျက်အဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာခ
င်ဗျားတို့အခုလိုလိုက်တွေ့လိုက်ဦးမကြောက်လေးလားပြစ်လိုက်ဆုံးရှုံးနေတာမှုတွေကအညာအဲ့ဒါကြောင့်ငါပြောတာမလောက်ပါနဲ့လို့ပြော
တာ။ဒါတော့မဲဆောက်ကတကြံပွဲဘလောက်ထိစီကားတိုက်မြိုက်ခဲ့လဲဆိုတော့ကိုကိုအောင်တင်ဆက်ခဲ့တာကိုနားဆင်ခဲ့ကြရတာပါ။ VOA ရဲ့နောက်ဆုံးရသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲမတိုင်ခင်စီးပွားရေးစိန်ခေါ်မှုတွေနဲ့အလုပ်ကိုင်းခွင့်လန်းဖန်တီးပေးမှုတွေအကြောင်းကိုနားဆင်ကြရမှာပါ။2024အမေရိကန်သမ္မတရွေးကောက်ပွဲမှာစီးပွားရေးကိစ္စကမဲဆန္ဒရှင်တွေအတွက်အကြီးအမားဆုံးစိုးရိမ်ပုံပန်မှုတစ်ခုဖြစ်ပါတယ်။အမေရိကန်အလုပ်သမားဌာနကတော့အလုပ်ကိုင်းတွေဖန်တီးပေးနေတယ်လို့လောက်ခလာစာတုံ့ပြန်ပေးထားတယ်လို့လည်းပြောပါတယ်။အမေရိကန်စီးပွားရေးနဲ့ပတ်သက်ပြီးနိုင်ငံရေးသဘောထားကွဲလွဲမှုတွေပိုများလာတာကို VOA သတင်းတောက် Scott Stans ရဲ့သတင်းကိုမမျှသတင်းအောင်ကပြောပြပေးပါမယ်ရှင်။
ဝင်းစကိုစင်ပြည်နယ်မဲဆန္ဒရှင်တူကတော့အမေရိကန်ရဲ့လက်ရှိစီးပွားရေးအနေအထားနဲ့သူမိသားစုဈေးစကားပုံမြင့်လာမှာကိုစိုးရိမ်ပါတယ
်။ကျမတို့လိုလက်လုံလက်စားမိသားစုတွေအတွက်တစ်ပတ်ကိုဒေါ်လာ100 150လောက်တော့မဖြစ်မနေသုံးရပါတယ်။ဒီတော့ဒီတစ်ပတ်ဘာလို့လဲနောက်တစ်ပတ်မှာဘာဝယ်ဖို့လိုမလဲစဉ်းစားရပါတယ်။ဓာတ်ဆီဈေးကလည်းတက်တယ်။ဘာကြောင့်ကုန်စည်နှုန်းတွေတက်နေလဲနားမလည်နိုင်ဘူး။
နောက်ထပ်သမရသက်တမ်း၄နှစ်မှာသူတို့လိုလက်လုလက်စားမိသားစုဘဝတွေပို့ပြီးတော့ပြည်လဲအောင်လုပ်ပေးနိုင်မယ်ဆိုတဲ့မျှော်မှန်းချက်နဲ့သူကတော့သမရဂျိုးဘိုင်ဒန်ကိုပဲမဲပေးမယ်လို့ပြောပါရယ်။ဒေါ်နယ်ထရမ့်ကိုထောက်ခံသူဂျော်ဂျီယာပြည်နယ်မဲဆန္ဒရှင်တူကတော့အခုအမေရိကန်လက်ရှိစီးပွားရေးဟာသူကြုံဘူးသမျှအဆိုးဆုံးအခြေအနေဖြစ်တယ်လို့ပြောပါရယ်။
ကျမအသက်က83နှစ်ပါကျမရဲ့မိက18နှစ်ရှိပါပြီကျမဘဝတစ်လျှောက်အခုစီးပွားရေးအခြေအနေလောက်ဆိုးတာကိုမကြုံခဲ့ဘူးပါဘူးကျမကဒေါ်နယ်ထရန့်ကိုပဲထောက်ခံတယ်နိုဝင်ဘာလရွေးကောက်ပွဲကြရင်ထရန့်ကိုပဲအနိုင်ရစေချင်တယ်အမေရိကန်ကိုကြီးမြတ်တဲ့နိုင်ငံတစ်ခုဖြစ်အောင်ပြန်လုပ်ပေးဖို့မျှော်လင့်ပါတယ
်အမေရိကန်အလုပ်သမားညွှန်ကြားမှုဦးစီးဌာနအစီရင်ခံစာမှာတော့ကျမရေးဆောင်ရှားမှုအစိုးရနဲ့စောက်လူရေးခန္ဓာတွေမှာ2024ပထမ3လပတ်မှာမျှော်လင့်ထားတာထက်ပိုတဲ့အလုပ်ကိုင်အခွင့်အလမ်းတွေကိုဖန်တီးပေးခဲ့ပြီးအလုပ်လက်မဲ့400ခန်းနှုန်းအောက်ပဲရှိသလိုလောက်ခလာစာတွေကိုလည်းတိုးမြင့်ပေးခဲ့တဲ့အကြောင်းဖော်ပြပါရယ်ဒါပေမဲ့ပြီးခဲ့တဲ့လကထုတ်ပြန်တဲ့ Harvard တက္ကသိုလ်စစ်တမ်းတစ်ခုအရ American ပြည်သူအများစုကငွေကြေးဖောင်းပွားမှုပြဿနာနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိပါရယ်သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့ American လက်ရှိစီးပွားရေးကယူရင်းနေပြီးဒါကိုပြင်ဆင်ပေးနိုင်တဲ့သူကသူပဲဖြစ်တယ်ဆိုပြီး Florida ပြည်နယ်မဲဆွယ်စည်းရုံးပွဲမှာပြောဆိုပါတယ်
People are just wanting change
လူတိုင်းကအပြောင်းလဲကိုပဲမြင်ကျင်နေပါတယ်ချမ်းသာတဲ့သူတွေရောဆင်းရဲတဲ့သူတွေရောလူတိုင်းကအပြောင်းလဲကိုပဲလိုချင်ပါတယ်နိုင်ငံစီးပွားရေးကတကယ့်ကိုညံဖျင်းကြာဆင်းနေပါတယ်တကဘာလုံးကကျွန်တော်တို့ကိုလောင်ပြောင်နေကြတယ်ဒီတော့အမြန်ဆုံးအပြောင်းလဲလုပ်ဖို့လိုပါတယ
်ကိုဗစ်ကရောဂါအပြင်သမရဟောင်းထရမ့်လက်ထက်မှာငွေကြေးချမ်းသာသူတွေကိုအခွန်လျှော့ပေါ့ပေးခဲ့ရတဲ့ကြောင်းကြာဆင်းခဲ့တဲ့စီးပွားရေးကိုပြန်ပြီးတော့နလန်ထူဖို့ကြိုးစားနေတယ်လို့သမရဘိုင်ဒန်ကနဗာဒါပြည်နယ်မဲဆွယ်စည်းရုံးပွဲမှာပြောဆိုပါတယ
်ကြိုးစားပေးနေပါတယ်လှုပ်လှမဲ့နှုန်းတိကျတာလျော့လာပါတယ်နဗာဒါပြည်နယ်တမိုင်းမှာအရင်ကထက်အလုပ်ကံခွန်လန်းပိုများလာပါတယ်အမေရိကန်နိုင်ငံကြီးတကြောပြန်တိုးတက်ကောင်းမွန်လာတာကိုတတိုင်းပြည်လုံးလူပေါင်းထောင်နဲ့ချီမှာတွေ့နေရပါတယ
်ကျောင်းစီချင်းွေတချို့ဖြေလျှော့ပေးမဲ့သူ့ရဲ့အစီအစဉ်ကြောင့်စီးပွားရေးတိုးတက်လာမှာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတ
ယ်။ကြိုးစားတဲ့အမေရိကန်တွေအတွက်ကြောင်းကျွေးတွေတက်တာအောင်စီစဉ်တွေဆက်လုပ်ပေးနေမှာပါ။ဒါကအမေရိကန်ကြိုးစီးပွားအတွက်သာမကစီးပွားရေးအကျိုးမြတ်လည်းဖြစ်ပါတယ
်။စီးပွားရေးကလမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ဒီမိုကရက်ထောက်ခံသူ၃ပုံ၂ပုံလောက်ကပြောဆိုပါတယ်။နောက်ထပ်သမ္မတဘိုင်ဒန်အနိုင်ရရင်၄နှစ်အတွင်းမှာစီးပွားရေးတိုးတက်လာမယ်လို့သူတို့ကမျှော်မှန်းပါတယ်။Republican 700ခိုင်နှုန်းလောက်ကပဲဒီအမည်ကိုလက်ခံတာပါ။မကြသေးခင်က Harvard တက္ကသိုလ်စစ်တမ်းအရာတော့ American မှာစီးပွားရေးနဲ့ပတ်သက်တဲ့နိုင်ငံရေးသဘောထားကွဲလွဲမှုတွေပို့ပြီးတော့များလာနေတာကိုပြသနေပါတယ်ရှင်။
2024အမေရိကန်ရဲ့ရွေးကောက်ပွဲမတိုင်ခင်စီးပွားရေးစိန်ခေါ်မှုတွေနဲ့အလုပ်ကိုင်းခွင့်လန်းဖန်တီးပေးနိုင်မှုတွေအကြောင်းကိုမမျှသတင်းအောင်ပြောပြသွားတာကိုကြားခဲ့ကြရတာပါအင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင် VOE မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိထုတ်လွှင့်ပေးနေတာပါမကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိနေပါတယ်တော်တာရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင်ကျမတို့စီကို email လိပ်စာ bami@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာ message တွေကနေတဆင့်လည်းဆက်သွင်းနိုင်ပါတယ်ရှင
် VOE အစီအစဉ်တွေ VOE အစီအစဉ်တွေကို Radio ရုံမြင့်တန်းချောင်းတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voebamis ဖြစ်ပါတယ်
အခုဆက်ပြီးတော့အပတ်စီအစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြယူကရိန်းမြန်မာအမေရိကန်နိုင်ငံရေးကမ္ဘာတစ်လောက်ခီးသွားကြောင်းသတင်းဆောင်မှာစတာတွေကိုမတင်ဆက်ခင်မှာမြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာစိုက်ပျိုးစရိတ်တွေနှစ်စဉ်အစမတန်မြင့်တက်နေပြီးတော့အကျိုးအမြတ်မရှိဘဲနဲ့အရှုံးပေါ်တာကပိုများနေတဲ့အတွက်ကြောင့်တောင်သူလေသမားတွေဟာမိမိတို့လေယာဉ်မြေတွေကိုအပြည့်အဝစိုက်ပျိုးနိုင်ခြင်းမရှိတော့ဘဲနဲ့မြေလွတ်တွေအဖြစ်နဲ့လွတ်ထားရတာတွေများလာပါတယ်။အစိုးရကအကောင့်အနေနဲ့ကတော့အဲ့ဒီလိုမြေလွတ်တွေအဖြစ်ထားရှိလိုက်တဲ့အတွက်ကြောင့်တဘာဝမြေစီမြေနှစ်တွေဟာအလိုအလျောက်ပြန်ပြီးတော့ရရှိလာကြပါတယ်။ဒီအကြောင်းကိုလေ့လာထားတဲ့ကိုခင်မောင်စိုးမင်းကဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာအခုလိုပြောပြထားပါတယ်။နားဆင်ကြည့်ပါ။
မနက်ငယ်မှာလေယာစိုက်ပျိုးရေးကုန်ကျစရိတ်တွေဟာတစ်နှစ်ထက်တစ်နှစ်အစမတန်ကိုကြီးမြင့်လာတဲ့အတွေ့တောင်သူလေသမားအများစုဟာအကျိုးအမြတ်မခံစားရဘဲအရှုံးတွေနဲ့ကြုံတွေ့နေရတာကြောင့်လေယာမြေတွေကိုအကုန်မစိုက်ပျိုးတော့ဘဲမြေလွတ်ပတ်လတ်မြေအဖြစ်လွတ်ထားကြရပါတယ်အဲ့ဒီလိုအခြေအနေတွေကိုသက်ဆိုင်ရာစိုက်ပျိုးရေးအဖွဲ့အစည်းတွေကသိရှိကြပေမဲ့အရေးတည်ယူဆောင်ရွက်တာတော့မရှိကြပါဘူးအခုဆိုရင်ဓာတုဓာတ်မြေဩဇာအပါအဝင်သွင်းအားစုကုန်ကျစရိတ်တွေနဲ့လေယာသုံးစက္ကရိယာငှားရမ်းကဈေးတွေခေါင်ခိုက်အောင်မြင့်တက်နေသလိုအလုံးသမားရှားပါမှုကလည်းပိုးပိုပြီးဆိုးလာပါတယ်ဒါကြောင့်အခါတိုင်းနှစ်တွေလိုပါပဲမိမိတို့ပိုင်စိုက်ပျိုးမြေတွေကိုအကုန်စိုက်ပျိုးဖို့မတတ်နိုင်ကြတော့ပဲမြေလွတ်ပတ်လတ်မြေအဖြစ်လွတ်ထားကြရတယ်လို့မြေလက်ဒေသကတောင်လေသမားနှစ်ဦးကအခုလိုပြောပါတယ
်ဒီနေ့တော့မြေဩဇာစီးရေးကြီးတော့လွတ်ချင်မှမကြိုက်တာကွာအရှုံးခံပြီးတော့မလုပ်ဘူးတကွဲလုံးကိုလွတ်ပြတယ်အကျဲလုံးကျဲဘူးဒီတိုင်းလွတ်ထားတယ်အငှားရည်နဲ့ကြာအခုဈေးနှုန်းနဲ့ကြာတာအလုံးသမားစီးမြေစီးစီးနဲ့ကြာတာမကြိုက်တော့တော့ရှုံးတယ်အကုန်လွတ်ထားတာမလုပ်ကြတော့ဘူးဗျလွတ်ချင်မကြိုက်လို့အတွက်ကြီးမကြိုက်လေအေးဟောပြီးဟာလောက်တဲ့လူကိုမရှိတော့ဘူးရတာနဲ့ကုန်တာနဲ့မကြိုက်တော့အဲ့အရာတွေမလောက်တော့ဘူးမလောက်တော့
ဘူးကာလမှာကတော့ဒေသတော်တော်များများမှာအလတ်တွေတော်တော်များများပါဆရာရယ်မကျွန်တော်စိုက်ပျိုးရေးကလည်းမတတ်နိုင်ရဘူးလေမတတ်နိုင်တဲ့အခါကျတော့ကျွန်တော်တို့တုံးရတာရှိတဲ့လူကဟိုတင်းသာဘွဲ့တော့ပဲဆိုင်နေပန်းတော့ပဲဆိုင်ကျန်တဲ့ဒေသကိုလွတ်ထားတာပေါ့နော်ဒီနေ့ကတော့မဆိုင်နိုင်တဲ့အနေအထားမှာရှိရပါတော့တောင်းလို့ရရင်လည်းဘာမလာရောက်တယ်ပါဆရာရေခဏတင်းပြီးတဲ့နောက်မှာဆရာကြီးကဆောင်းလေသမားလေးရဲ့ဖွာကတော့တော်တော်ကိုယ်ကမင်းရောက်ခံနေပြီးတော့အပြစ်ငယ်တာအချက်ကိုရောက်နေတာဆရာ
တောင်သူလေသမားတို့အနေနဲ့စိုက်ပျိုးစရိတ်တွေမတတ်နိုင်သလိုအကျိုးအမြတ်လည်းကောင်းကောင်းမခံစားရပဲအရှုံးပေါ်နေတဲ့အတွက်မစိုက်ပျိုးပဲမြေလွတ်ပတ်လတ်မြေအဖြစ်ထားတာဟာအစိုးရကအကောင်တွေးလာကြတာလည်းရှိပါတယ်အဲ့ဒါကတော့မဆိုင်မပြိုပဲလွတ်ထားကြတဲ့အတွက်တဘာဝမြေစီမြေဩဇာတွေအလိုလျောက်တက်လာတာပါပဲဒါနဲ့ပတ်သက်ပြီးရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်တဦးလည်းဖြစ်ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတဦးလည်းဖြစ်တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ်
မျိုးချောင်းမို့ဘလို့ပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်နှစ်နှစ်သုံးနှစ်လောက်ပြစ်ထားလိုက်တာပဲဖြစ်ဖြစ်ဒီတိုင်းပဲမဆိုင်ဖဲနဲ့ပေါ့နော်နောက်နှစ်မှထပ်ဆိုင်မှာလို့ပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးထားတဲ့ဟာမှာသူ့မှာဆိုရင်လည်းကောင်းကျိုးတွေဒါရှိတယ်ပေါ့နော်ဘာလို့ကောင်းကျိုးတွေရှိလဲဆိုရင်မြေရကြည့်မယ်ဆိုရင်မြေစီဩဇာကဒီအပင်နေအေကိုတိနံနေကိုနှစ်စဉ်စိုက်ပျိုးထုတ်လုပ်ပြီးတော့မြေကြီးထဲမှာရှိတဲ့အာဟာရဓာတ်တွေကိုနှစ်စဉ်စုပ်ယူမှုမရှိတော့တာဖြစ်တဲ့အတွက်သူ့ရဲ့မြေကြီးရဲ့ဒီအာဟာရဓာတ်ယော့နေမှုကတက်တာတယ်နောက်တစ်ခုကကျတော့မဆိုင်ဖဲနဲ့ပြစ်ထားလိုက်တယ်ဆိုရင်ပို့ပြီးတော့လည်းဒီမြေစီဩဇာတွေဒီတက်လာတဲ့ဟာတွေရှိတယ်ပေါ့နော်အဲ့ဒါတွေကတော့ဘာလို့လို့လဲဆိုရင်သူ့မှာပေါက်ရောက်တဲ့အပင်တွေကနေပြီးတော့ကျွန်တော်တို့ပြန်ပြီးဆွေးမြေ့ပြီးတော့ပေါ့နော်ပြန်ပြီးတော့ဒီမျောစာအဖြစ်ပြန်ရတာရှိတယ်နောက်တစ်ခုကဒီမြေကြီးကိုခြုံရက်စိုက်ပြိုးတဲ့လုပ်ငန်းတွေဘာမှမလုပ်ဆောင်တဲ့အတွက်ကြောင့်မို့မြေကြီးထဲမှာရှိတဲ့ဒီအကျိုးအနုစည်းဝါတက်ရှိတယ်အများကြီးရှိတယ်ပေါ့နော်အဲ့ဒီအောင်တွေကကျွန်တော်ပွားများမှုတွေနဲ့ တက်လာတာဖြစ်တဲ့အတွက်ဒီမြေစီဩဇာကအကြောင်းမိမိတောင်းပစ်ထားလိုက်တဲ့ဟာမျိုးမှာဆိုရင်ပို့ပြီးတော့တက်လာတာရှိတယ်ဗောနော်ဒီချင်းတောင်လို့ရှမ်းပြည်နယ်တို့မှာကြည့်မယ်ဆိုရင်လည်းတောင်ပေါ်ဒေသမှာဆိုရင် shifty cultivation လို့ခေါ်တယ်ဗောနော်ဒီရွှေပြောင်းတောင်ရစနစ်တွေဗောနော်ဒါတွေလောက်ကြရတယ်လည်းဒါကိုအခြေခံတယ်လို့ပြောလို့ရတယ်ဗောနော်ဘာဖြစ်လို့လဲဆိုရင်ကျွန်တော်တို့ကသူတို့ကပစ်ထားလိုက်တဲ့နည်းနည်းသုံးနည်းလောက်ပစ်ထားပြီးဆိုရင်အဲ့ဒီနေရာတွေမှာတောထဲမှာရှိတဲ့အပင်တွေမှာပေါက်တယ်ပြီးရင်သူတို့တွေကိုကျွန်တော်ခုတ်ခန့်ရှင်းလင်းပြီးတော့ပြန်ပြီးမီးရှို့ပြီးတော့ပြန်ပြီးတော့စိုက်ကြတယ်ဗောနော်အဲ့ဆိုရင်တီးနံကဒီဆက်တိုက်ဆိုင်တာတဲ့ဆိုင်ရင်တို့ကဒီတနည်းတနည်းလောက်ပြစ်ထားပြီးတော့စိုက်တယ်ဆိုရင်ဒီတိနိုင်အထွန်းလုံးကပိုကောင်းတယ်ဗောနော်ဒါတွေကတော့တနည်းချားနည်းနည်းချားသုံးနည်းချားပြီးတော့ဗောနော်မြေလက်ပြီးစိုက်တယ်ဆိုရင်တော့ပိုပြီးတော့ကောင်းကျိုးတွေပိုပြီးတော့ရှိတဲ့ဟာပိုများတယ်ဗောနော်ဘာလို့လဲဆိုရင်သူ့ရဲ့မြေစီလွားထဲမှာရှိတဲ့အာဟာရဓာတ်တွေကတနည်းပြီးတနည်းထပ်ထပ်ပြီးတိုးပွားလာတာဖြစ်တဲ့အတွက်ကြောင့်မို့နောက်တစ်ခေါက်ပြန်စိုက်မယ်ဆိုရင်တိနိုင်ရဲ့အထွန်းလုံးတွေကလည်းအရင်နှစ်စဉ်စိုက်တဲ့ပုံမှန်တဲ့ဆိုင်ရင်ပိုပြီးတော့အထွန်းလုံးပိုကောင်းတယ်လို့ပြောလို့ရတယ်ဗောနော်
အဲ့ဒီလိုမဆိုင်မပြိုပဲလွတ်ထားလိုက်တဲ့လေယာဉ်မြေတွေဟာသဘာဝမြေစီမြေနှစ်တွေပြန်တက်လာတာကိုနောက်တစ်ချိန်မှာအကျိုးရှိရှိပြန်လဲအသုံးချမယ်ဆိုရင် organic ကသဘာဝစိုက်ပျိုးခြင်းတွေအဖြစ်ကျယ်ကျယ်ပြန့်ပြန့်ပြောင်းလဲလုပ်ကိုင်နိုင်ကြမှာဖြစ်ပါတယ်တောင်ပေါ်ဒေသအထူးသဖြင့်ချင်းပြည်နယ်မှာဆိုရင်ရွှေပြောင်းတောင်ရစိုက်ပျိုးခြင်းဟာဒီသဘောအတိုင်းဖြစ်ပါတယ်ဥပမာဒီနှစ်ဒီတောင်ကျောမှာကုတ်ထွင်ရှင်းလင်းစိုက်ပျိုးပြီးနောက်နှစ်တွေမှာတခြားနေရာပြောင်းရွှေ့ကကုတ်ထွင်ရှင်းလင်းစိုက်ပျိုးကြတာဖြစ်ပါတယ်။တနေရာကိုတနှစ်ပဲအလှည့်ကျစိုက်ပျိုးတာဖြစ်တဲ့အတွေ့သဘာဝမြေစီမြေနှစ်တွေရရှိကြပြီးဓာတုဓာတ်မြေဩဇာမသုံးလို့ organic စစ်စစ်သဘာဝသီးနှံတွေကိုရရှိကြတာဖြစ်ပါတယ်။လေယာဉ်မြေတွေကိုမြေလွတ်ပတ်လပ်မြေတွေအဖြစ်ထားလိုက်တဲ့အတွက်လဲနောက်ထပ်ရရှိလိုက်တဲ့ကောင်းကျိုးတစ်ခုကတော့ဘာမှမစိုက်ပျိုးပေမဲ့မြက်ပင်တွေနဲ့တခြားအလေးချပေါက်ပင်တွေထွက်ပေါ်လာတဲ့အတွက်တလိဆန်မွေးမြူရေးအထူးသဖြင့်စိတ်မွေးမြူရေးလုပ်ငန်းတွေအထိုက်အလျောက်ဖြစ်ထွန်းလာပါတယ်။ကျေးလက်ဒေသတွေမှာခိုင်နွားတွေရှားပါးလာပြီးမဲ့နွားเจ้าနာတွေလည်းအနှဲငယ်တော့ရှိနေပါသေးတယ်။ဒါအပြင်တချို့ဒေသတွေမှာဆိုရင်မြေလွတ်ပတ်လပ်မြေတွေပေါ်မှာကြက်မွေးမြူရေးခြံတွေထားရှိကြတဲ့အတွေ့ကြက်ချီးတွေဟာလည်းသဘာဝမျိုးစားအဖြစ်ရရှိစေပါတယ်။ဟိုးအရင်အင်္ဂလိပ်ကိုလိုနီခေတ်လွတ်လပ်ရေးရပြီးပါလီမန်ဒီမိုကရေစီခေတ်တွေကဆိုရင်စိုက်ပျိုးမြေတွေကိုရေစီမြေနှစ်တွေပြန်တက်လာအောင်တစ်နှစ်တန်းဒီနှစ်နှစ်တန်းဒီအနာပေးတာရှိခဲ့ဘူးပါတယ်။ကျိုးချောင်းစီလိုမှုမရှိဘဲနှစ်နှစ်ထက်ပိုပြီးစိုက်ပျိုးရေးမလုပ်ရင်တော့ဥပဒေအရစီကံပြက်မြေအဖြစ်အရေးယူခံရပြီးမြေသိမ်းတာခံရနိုင်ပါတယ်ကျွန်တော်တို့အိန္ဒိယထိုင်းနိုင်ငံမှာဆိုရင်လဲမကြားခင်နှစ်တွေကတချို့ဒေသတွေမှာစံစဘာအကြီးအကျယ်ထွက်ရှိအောင်ဓာတုဓာတ်မြေဩဇာတွေကိုအလွန်အကျွံအသုံးပြုခဲ့တဲ့အတွက်နောက်ဆုံးမှာတဘာဝမြေစီမြေနှစ်တွေပျက်စီးကုန်ပြီးစဘာအထွက်တွေတိတိသာသာထိုးကျဆင်းကုန်တဲ့အတွက်ကြောင့်လယ်သမားတွေအရှုံးပေါ်တာဖြစ်ခဲ့ဘူးပါတယ်အဲ့ဒီအခါမှာသူတို့စိုက်ပျိုးမြေတွေကိုအနာပေးတဘာဝမြေစီမြေနှစ်တွေပြန်တက်လာအောင်ပြန်လုပ်ယူခဲ့ရဘူးပါတယ်အဲ့ဒီလိုလုံးနိုင်အောင်လဲတောင်သူလယ်သမားတွေကိုအစိုးရနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေကအကူအညီပေးကြပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေကတော့အဲ့ဒီလိုပုံစံမျိုးမဟုတ်ပဲတောင်သူလယ်သမားတွေအနေနဲ့စိုက်ပျိုးစရိတ်မတက်နိုင်လို့အကျိုးအမြတ်မရှိလို့သက်ဆိုင်ရာဌာနတွေကအကူအညီပေးဂရုစိုက်တာမရှိလို့ဖြစ်ပါတယ်စိုက်ပျိုးစရိတ်ချင်းငွေအမတော်ကြီးထုတ်ချတယ်ဆိုတာကလည်းဧကအလိုက်ထုတ်ချတာဖြစ်ပြီးဧကအများဆုံးဘလောက်ပဲရှိရှိစေဧကအထိပဲထုတ်ချပိုင်ခွင့်ရှိကြပါတယ်အဲ့ဒီအတွက်လုံလောက်မှုမရှိကြပါဘူးအစိုးဆုံးကတော့တောင်သူလယ်သမားတွေအနေနဲ့စိုက်ပျိုးစရိတ်ချင်းငွေရဖို့အတွက်သက်ဆိုင်ရာစိုက်ပံမှာလေယာဉ်မြေပိုင်ဆိုင်ကြောင်းအသိအမှတ်ပြုပုံစံခွန်ကိုအာမခံထားရပါတယ်ဥပမာဗမ်းမာအင်ကိုအပေါင်ထားငွေချေးရင်အင်ကရံကိုအမကန်ပေးလိုက်ရတယ်လို့မျိုးဖြစ်ပါတယ်။ဒါကြောင့်အစိုးရကအကောင်ဖြစ်မြင်လို့ရတဲ့မြေလွတ်ပတ်လပ်မြေတွေပေါ်မှာသဘာဝမြေစီမြေနှစ်တွေပြန်လည်တက်လာတာကိုတွေ့ရပေမဲ့နိုင်ငံတကာမှာခေတ်စားနေတဲ့ organic သဘာဝသီးနှံစိုက်ပျိုးရေးပြောင်းလဲဖို့ကတော့အခြေအနေမပေးသေးပါဘူး။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစိုက်ပျိုးရေးဟာတစ်နှစ်ပြီးတစ်နှစ်ကြာဆင်းလာရကနေနောက်ဆုံးမှတိမ်ကောမဲ့အခြေအနေကိုဆက်ရောက်တော့မဲ့အနေအထားမြင်တွေ့နေကြရပါတယ်ခင်ဗျာ
မြေလွတ်တွေမှာသဘာဝမြေဩဇာတွေအလိုလျောက်ပြန်ရတာဟာမြန်မာတောင်သူတွေကြုံတွေ့နေရတဲ့အဆိုးတွေကအကောင့်တစ်ခုဆိုတာကိုကိုခင်မောင်စိုးမင်းကပြောပြခဲ့တာပါအခုတော့ယူကရိန်းမြန်မာလွတ်မြောက်ရေးအစီအစဉ်အလှည့်ပါကိုနိုင်ငံရဲ့နဲကိုရဲ့ professional အလုပ်ကိုဆွန့်လွတ်ပြီးတော့အမေရိကမှာခိုးလုပ်ပြီးတော့သူ့ရဲ့ကျွမ်းကျင်တဲ့အဆိုပညာနဲ့ဘဝအသစ်ကိုအစပြုရင်းနဲ့ယူကရိန်းအတွက်တစ်ဖက်တစ်လမ်းကနေပါဝင်ပေးနေတဲ့ယူကရိန်းအဆိုတော်ကက်သရီနာအကြောင်းကိုဟောင်စာကယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဒုတိယပိုင်းအနေနဲ့တင်ဆက်ထားပါတယ်
ယူကရိန်းနိုင်ငံသူအဆိုတော်ကက်သရီနာဘွန်ကိုရဲ့တိဆူဖြောပြေတင်ဆက်နေတဲ့ပုံရိပ်ချုပ်ပဲဖြစ်ပါတယ်။သူမရဲ့အောင်မြင်တဲ့နာမည်ကြီးဆိုတော်အလုံးနဲ့ရုရှားယူကရိန်းစစ်ပွဲထားဖြစ်တာကြောင့်ရုတ်တရက်ပြောင်းလဲသွားခဲ့ရတဲ့ဘဝနဲ့အခက်အခဲတွေအကြောင်းကိုပထမပိုင်းအနေနဲ့ပြီးခဲ့တဲ့ဘက်ကတင်ဆက်ပေးခဲ့ပြီးဖြစ်ပါတယ်။ဒီဘက်အစီအစဉ်မှာတော့ယူကရိန်းနိုင်ငံထဲမှာကြံနေတဲ့မိခင်နဲ့သမီးကိုစစ်ပွဲတွေကြားကနေအခက်အခဲမျိုးစုံနဲ့ရင်ဆိုင်ပြီးတော့ကဲထုတ်ခဲ့ရတာကနေစတင်ပြီးသူမရဲ့လှုပ်ဖော်ကင်ဘက်ဂီတသမားသူနဲ့ချစ်ခင်ရသူတွေတေဆုံးပျောက်ဆုံးသွားတဲ့အကြောင်းကိုဒုတိယပိုင်းအနေနဲ့ဆက်လက်ကြည့်ရှုရမှာဖြစ်ပါတယ
် All channels all news said like we already see like from the
ကျမစိုးရင်နေတာကတော့ရုရှားတွေဟာကျမတို့မြို့ကိုလာပြီးတော့သိမ်းပိုင်မှာကိုပါဒါကြောင့်ကျမဆုံးဖြတ်ချက်ချလိုက်ပါတယ်ဘာပဲဖြစ်နေဖြစ်နေကျမသမီးလေးနဲ့အမေကိုနိုင်ငံတွေကနေကယ်ထုတ်မယ်ပေါ့လေအဲ့ဒီအချိန်မှာအခက်အခဲဆုံးအရာကတော့ကျမသင်းမောပေါ်မှာရှိနေတဲ့အတွက်ဖုန်းဆက်သွယ်နဲ့အင်တာနက်ရဖို့အရန်ခက်ခဲခဲ့ပါတယ်ကျမဝမ်းနည်းစွာနဲ့ပဲကုမ္ပဏီကိုအကြောင်းစုံရှင်းပြပြီးတော့စာချုပ်ကိုဖြတ်သိမ်းပြီးယူကရိန်းနဲ့ဇက်ဘက်ကိုပြန်ခဲ့ပါတယ်နောက်ဆုံးမှာတော့ကျမသမီးလေးနဲ့ကျမရဲ့အမေကိုပိုလန်နဲ့ဇက်ကမြို့ကိုအရောက်လုံလုံခြုံခြုံနဲ့ကယ်ထုတ်နိုင်ခဲ့ပါတယ်ဒါပေမဲ့ကုမ္ပဏီစာချုပ်ကိုကျမတယောက်တည်းပဲဖြတ်ခဲ့တာဖြစ်လို့ကျန်တဲ့ DIY အဖွဲ့သားတွေကတော့ဆက်ပြီးတော့လုံနေကြပါသေးတယ်ဘာဖြစ်လို့လဲဆိုတော့အကုန်လုံးထွက်သွားတယ်ဆိုရင်ဝရုံးသုံးကဖြစ်သွားနိုင်လို့ပါကုမ္ပဏီဘက်ကလည်းသူတို့လုပ်ပေးနိုင်တာတွေကိုကူညီပေးပါတယ်လေရင်လက်မှတ်ကအစာဝယ်ပေးပါတယ်နောက်ဆုံးတော့ကျမသမီးလေးနဲ့အမေကိုပိုလန်နိုင်ငံခရာကိုမြို့မှာတွေ့ဆုံခွင့်ရခဲ့ပါတယ်စစ်ပွဲတွေဖြစ်ပြီးတဲ့နောက်ပိုင်းမှာဖျော်ဖြေရေးသမားတယောက်အနေနဲ့တချင်းတွေတီဆိုရတာဖျော်ဖြေရေးလုပ်တဲ့နေရာမှာစိတ်မပါသလိုဖြစ်လာပါတယ်ကိုပိုင်ယုံကြည်မှုနဲ့ကိုပိုင်ဘဝအာမခံချက်တွေမရှိတော့သလိုခံစားလာရပါတယ်ကျမအတွက်အရန်ကိုခက်ခဲပါတယ်ကျမကိုကျမယုံကြည်မှုကင်းမဲ့လာတယ်လို့အနာဂတ်ရဲ့အိမ်မက်တွေလည်းပျောက်ဆုံးနေခဲ့ပါတယ်။ကျမဘဝတစ်လျှောက်လုံးတိဆောက်ထားတဲ့အရာတွေပျက်စီးသွားတယ်လို့ခံစားရပါတယ်။အဲ့ဒီအထဲမှာကျမရဲ့အကိုလိုချစ်ခင်ရတဲ့ဆိုက်ဆိုဖုန်းတီးတဲ့သူတယောက်ရှိပါတယ်။သူကကျမတို့ DIY နဲ့ခုနှစ်နှစ်ကျော်လောက်အတူတူပါဝင်တီးခတ်ခဲ့ပြီးတော့နောက်တော့သူကတခြားဇင်ခံသင်းမောပေါ်မှာပါသွားပါတယ်။ဒါပေမဲ့ကျမနဲ့သူနဲ့အဆက်အသွယ်အများနဲ့ရှိနေပါတယ်။စစ်ကြီးဖြစ်တော့သူကယူကရိန်းကိုပြန်သွားပြီးတော့ဖြော်ပြေးလောကကိုဆွခွာပြီးချစ်သားအဖြစ်နဲ့ရုရှားတွေကိုတိုက်ထုတ်နေခဲ့ပါတယ်။သူ့နာမည်ကစာကြီးလို့ခေါ်ပါတယ်။စစ်ပွဲဖြစ်ပြီးတော့နောက်3-4လလောက်မှာအဆက်အသွယ်ရလို့သူ့နဲ့စကားပြောဖြစ်ပါတယ်။ကျမကသူ့ကိုစိုးရိမ်နေလို့ပြောတော့သူကမစိုးရိမ်ဘူးပြောပြီးငါကနိုင်ငံအတွက်ကောင်းတဲ့အလုပ်လုပ်နေတာဖြစ်လို့ဘာမှစိုးရိမ်စရာမရှိဘူးလို့ပြန်ပြောပါတယ်။မကြပါဘူးသူတို့တပ်ဖွဲ့တစ်ဖွဲ့လုံးရုရှားတပ်ရဲ့တိုက်ခိုက်မှုကိုခံရလို့လုံးဝအဆက်အသွယ်ပြတ်တောက်သွားပေမဲ့တေဆုံးတဲ့သူစီရင်ထုတ်ပြန်ချက်မှလည်းမတွေ့ရဘဲနဲ့စစ်ပွဲမှာပျောက်ဆုံးသွားတဲ့တပ်ဖွဲ့ဝင်တခုအနေနဲ့သာထုတ်ပြန်ခဲ့ကြပါတယ်။ဒါကသူ့သတင်းဖြစ်ရတခုလည်းမဟုတ်ပါဘူး။သူ့ရဲ့ရိုးသားမှုကြွန့်ကျင်မှုတန်မိုးမဖြစ်နိုင်တဲ့အမှုပညာတွေနဲ့ရဲရင်မှုတခုအနေနဲ့တတ်တည်ထူထွားတာပဲဖြစ်ပါတယ်။ဒါပေမဲ့ဒါဟာမတရားဘူးလို့ကျွန်မခံစားရပါတယ်။အခုကျွန်မယူကရိန်းအတွက်ဘာလုပ်ပေးနေသလဲဆိုရင်တော့ကျွန်မလှူတယ်တက်နိုင်တဲ့လောက်လှူတယ်ဒါဟာအရန်ခက်ခဲတယ်ဆိုတာမှန်ပါတယ်ဒါပေမဲ့ကျမတို့ကအသက်ရှင်ပြီးတော့လုံခြုံတဲ့နေရာမှာနေနေကြရတဲ့သူတွေပါယူကရိန်းအတွက်လှူကျင်တဲ့သူတွေနဲ့တွေ့ရင်လည်းကျမပေါင်းပြီးတော့လှူပါတယ်ပြီးတော့ကျမနိုင်ငံတကာအတိုင်းဝိုင်းနေနဲ့ချိတ်ဆက်ပါတယ်အဓိကကတော့အမေရိကန်ဥရောပစသဖြင့်ပြည်ပနိုင်ငံတွေမှာဧည့်သည်အနေနဲ့ရောက်နေကြတဲ့ယူကရိန်းနိုင်ငံသူနိုင်ငံသားတွေအနေနဲ့ယူကရိန်းအရေးဟာငါတို့နဲ့မဆိုင်ဘူးဆိုပြီးနေလို့မရပါဘူးငါတို့အားလုံးပါဝင်ရမယ်လို့မှတ်ယူထားတင်ပါတယ်။ကျမအမေရိကကိုဆရောက်ခါစားကမြို့တသေးလေးထဲမှာကျမတို့နဲ့စိတ်တူကိုတူလူတွေနဲ့ဆုံတွေ့ကြပါတယ်။သူတို့ဟာယူကရိန်းကိုတခါမှမရောက်ဘူးကြပါမယ်။ကျမကိုသူတို့ကချစ်ခင်နှစ်သက်ကြတယ်လေ။သူတို့မှာယူကရိန်းနိုင်ငံကအသိမိတ်ဆွေတွေလည်းမရှိပါဘူး။ဒါပေမဲ့သူတို့ကကျမကိုချစ်ကြတယ်။အဲ့ဒီမြို့လေးမှာရှိတဲ့ဖခင်ကြောင့်မှယူကရိန်းအတွက်ရန်ပုံငွေရှာရင်းနဲ့ကျမကတချင်းဆိုပါတယ်။ကျမအမျိုးသားကဒရန်တီးပါတယ်။ကျမသမီးလေးကပလွေမှုတ်ပြီးတော့အဲ့ဒီဂီတပွဲမှာအတူတကွာပါဝင်ခဲ့ကြပြီးတော့ Ukraine ကာရိုတချင်းကိုဆိုကြပါတယ်လူတွေကကျမတို့ကိုအယမ်းသဘောကျကြပါတယ်လူတွေအများကြီးလာပြီးတော့အားပေးပြီးတော့အလူငွေတွေလည်းလာပြီးတော့ထည့်ပါတယ်ဒါကြောင့်ဘယ်နေရာမှာပဲရောက်ရောက်ကိုလုံးနေတဲ့ဘက်ကနေပါဝင်နိုင်ဖို့ကအဓိကပါပဲ
Best what we can do doesn't matter where you are
Ukraine စစ်ပွဲမှာပြိမိနေတဲ့မိခင်နဲ့သမီးကိုကယ်ထုတ်ခရပုံနဲ့ချစ်ခင်ရသူတွေအသက်ဆုံးရှုံးနေရတဲ့အကြောင်းကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်ပတ်အစီအစဉ်တွေမှာယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းချင်ချက်အစီအစဉ်ကနေဘလို့စိတ်ဝင်စားစရာအကြောင်းတွေဆက်လက်တင်ပြသွားမယ်လို့ဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစားပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
စစ်ပွဲတွေကြောင့်ကိုဝါသနာပါတဲ့အသက်မွေးဝမ်းကြောင်းအလုပ်တွေကိုဆွံ့နှုတ်လိုက်ရသူတွေအကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်းစာပြောပြခဲ့တာကိုကြားခဲ့ကြရတာပ
ါ။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါမန္တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ VOA ရဲ့အင်္ဂါညအပတ်စဉ်စီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။အခုတော့ American နိုင်ငံရေးအကြောင်းသတင်းဆောင်မကိုတင်ဆက်ရမယ်လှည့်ပါ။လိန်ဖြောပြေးရေးသရုပ်ဆောင်အမျိုးသမီးတူကိုနှုတ်ပိတ်ခငွေပေးခဲ့တယ်ဆိုပြီးသမ္မတဟောင်းဒေါ်နယ်ထရန့်ပေါ်ဆွဲဆိုထားတဲ့ပရမဆုံးရာဇဝတ်မှုကိုနယူးယောက်တရားရုံးမှာမနေ့ကစတင်စစ်ဆေးခဲ့ပါတယ်။ရွေးကောက်ပွဲပြန်လည်ရှင်ပြိုင်မဲ့သမ္မတဂျိုးဘိုင်ဒန်ကတော့ပန်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွယ်စည်းရုံးပွဲတွေကျင်းပဖို့ပြင်ဆင်နေတာပါ။ American ရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲတွေရဲ့အခြေအနေ VOA သတင်းတောက် Veronica Blader Iglesias ရဲ့သတင်းလွှာကိုဦးသိန်းထိုင်ဦးကပြောပြပေးထားပါတယ်ရှင်။
ပန်ဆယ်ဗေးနီးယားပြည်နယ်ဟာရွေးကောက်ပွဲမှာကျိန်းနယ်ရှင်ပြန်ရမယ့်ပြည်နယ်ဟာလိန်ဖြော်ပြေးသူဆောင်မင်းသမီးကိုနှုတ်ပိတ်ခပေးတယ်ဆိုတဲ့အမှုတတိယလာနေ့နယူးယောက်တရားရုံးမှာကြားနာစစ်ဆေးတာတွေမဟုတ်ခင်သမ္မတဟောင်းဒေါ်နယ်ထရန့်ဒီပြည်နယ်မှာနောက်ဆုံးသူမဲဆွယ်ခဲ့ပါတယ်စီးပွားရေးလုပ်ငန်းတွေမှာလိန်လယ်မှုနဲ့2006ခုနှစ်ကလိန်ဖြော်ပြေးသူဆောင်စတော်မီဒန်နီယယ်စ်နဲ့ပတ်သက်တဲ့အမှုတွေပါဝင်စုစုပေါင်းဆွဲချက်34မှုနဲ့ဒေါ်နယ်ထရန့်တရားဆွဲဆိုခံတားပါတယ်စနေနေ့ကပန်ဆယ်ဗေးနီးယားပြည်နယ်ရှနက်စ်ဖီးလ်မြို့မှာကျင်းပတဲ့မဲဆွယ်ပွဲမှာဒေါ်နယ်ထရန့်ကသူ့ဘော်ဆွဲဆိုထားတဲ့အမှုတွေဟာနိုင်ငံရေးအရအောင်လန်နေနဲ့ထိုးနှက်ပြီးတပင်လုတ်ကျန်လာလို့ထပ်မံပြောဆိုသွားပါလေ
The Roe Biden trial you know that right
ဒီအမှုတွေဟာဂျိုးဘိုင်ဒင်လုတ်ကျန်ဆွဲဆိုတဲ့အမှုတွေပါတိတဲ့အတိုင်းပါပဲခမရတို့အတွက်လုတ်ကင်ဆောင်ရွက်ခွင့်ရတာကိုကျွန်တော်ဂုဏ်ယူပါတယ်စောင့်ကြည့်ကြပါ
ဒီသတင်းပတ်ဒေါ်နယ်ထရန့်ဘော်စစ်ဆေးတဲ့အမှုဟာပထမဆုံးရာဇဝတ်မှုနဲ့ဆွဲဆိုတာဖြစ်တဲ့အတွက်အသေးစိတ်စစ်ဆေးကြည့်ရှုလိမ့်မယ်လို့နိုင်ငံရေးသုံးသပ်သူ Calvin Duck က Skype ကနေ VOA ကိုပြောပါလေ
I believe that so far the judges for the most part have done a prosecutor have done a really good job in
trying အခုချိန်ထိတရားသူကြီးတွေရောအစိုးရရှေ့နေတွေရောအမေရိကန်နိုင်ငံသားဘယ်သူမှမဆိုအပေါ်လာရူအချိန်ဒီမှာဆွဲဆိုလာတာမျိုးရှိလာခဲ့ရင်တရားဥပဒေအရဒန်းတူလုတ်ကင်တယ် Trump ပေါ်မှာလည်းအတူတူပဲဆိုတာသိကြအောင်တကယ့်ကိုအကောင်းဆုံးလှုပ်ဆောင်နေတယ်လို့ကျွန်တော်မြင်ပါတယ်
နယူးယောက်ရှမ်းအပြည်နယ် Republican အုပ်ချုပ်ရေးမှူး Chris Sununu ကတော့အခုလိန်ဖြော်ပြေးသူဆောင်ကိုနှုတ်ပိတ်ခပေးတယ်ဆိုပြီးဆွဲဆိုတဲ့အမှုက Trump ပေါ်မှာနိုင်ငံရေးအရကြီးကြီးကြဲရိုက်တာမျိုးတော့ဖြစ်မယ်လို့မထင်တဲ့အကြောင်း ABC ရုပ်သံကိုပြောပါလိမ့
် They'll probably go back on the campaign trail and
all that. မဲဆယ်စီယုံပွဲတွေမှာပြန်ပြီးပြောဆိုကြတဲ့အကြောင်းအရာတစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်။တမင်လှုပ်ကြံဆွဲဆိုခံရတယ်ဆိုပြီးသူ့အပေါ်လူတွေစာနာထောက်ခံမှုပြန်ရမယ့်အခြေအနေပါ
။ဒေတော်တွင်သမ္မတ Joe Biden ကတော့စနေနေ့ကအစ္စရေးကိုအီရန်ဘက်ကလေကြောင်းရီတိုက်ခိုက်မှုကိုပေါ်တုံ့ပြန်ဖို့ကိုပဲအပြည့်အဝအာရုံစိုက်နေပါလေ။တစ်ချိန်တည်းမှာလာမယ့်သတင်းပတ်တွေအတွင်းရွေးကောက်ပွဲအတွက်မဲဆွယ်ပွဲတွေကျင်းပဖို့လည်းပြင်ဆင်နေပါလေ။ပန်ဆယ်ဗေးနီးယားပြည်နယ်ကို၃ရက်သွားပြီးမဲဆွယ်စည်းရုံးပွဲတွေကျင်းပမှာပါ။အဓိကကတော့ပြည်တွင်းစီးပွားရေးကိစ္စကိုပြောဆိုပါလိမ့်မယ်။ American Enterprise Institute ကဂုဏ်သုဆောင်ဗမောက္ခ Carlin Volman ကတော့
He's going to be talking about the fact that there's some indications of
American
soya တွေ
၊ငွေကြေးဖောင်းပွားမှုတွေနဲ့ပတ်သက်တဲ့သတင်းတွေက American soya အတွက်သတင်းကောင်းတစ်ခုမဟုတ်ပေမဲ့စီးပွားရေးအရတိုးတက်မှုတချို့ရှိလာတဲ့အခြေအနေရည်ညွှန်းချက်တွေကိုပဲသမ္မတ Biden ပြောမယ်လို့ကျွန်မထင်ပါတယ်
။နောက်တစ်ရွေးကောက်ပွဲမဲဆယ်စည်းရုံးပွဲတွေအတွင်းသမ္မတ Joe Biden ဘက်ကတိုးပြီးတော့တခုတည်းကပြောဆိုလာနိုင်တဲ့အကြောင်းအရာက News Set ပေါ်ကျွန်မရေးခွင့်ရေးကာကွယ်ခွင့်သတင်းသားဖြစ်ချက်ခွင့်မှာပြည်ခဲ့တဲ့ဒီဘက်ကပဲဒေါ်နယ်ထရန့်ကဒေသဖြစ်ချခွင့်ကိုပြည်နယ်ရဲ့သဘောထားပြည်နယ်ကပဲဆုံးဖြတ်တင်တယ်ဆိုပြီးပြောဆိုထားခဲ့ပါတယ်ဒီလိုပြောဆိုထားတဲ့အတွက်လည်းဒီအကြောင်းအရာက တပ်တော်ဂျိုးဘိုင်ဒန်ရဲ့ဘဲဆွဲပွဲတွေအတွင်းပို့ပြီးတော့ပြောဆိုလာနိုင်တဲ့အကြောင်းအရာကိုကြောင်းပါခင်ဗျာ
။ရွေးကောက်ပွဲနီးလာချိန်မှာအမှုတွေတစ်ခုပြီးတစ်ခုနဲ့ရင်ဆိုင်နေရတဲ့တမရာဟောင်းထရမ့်နဲ့အမေရိကန်ရွေးကောက်ပွဲအခြေအနေတွေကိုအမေရိကန်နိုင်ငံရေးအစီအစဉ်ကနေဦးသိန်းထိုင်ကိုပြောပြတာကိုကြားခဲ့ကြရတာပါ။အခုဆက်ပြီးတော့ကမ္ဘာတစ်လွှားခရီးသွားအစီအစဉ်ကိုအလှည့်ပေးချင်ပါတယ်။အာဖရိကနဲ့ဥရောပယဉ်ကျေးမှုတွေတမိုင်းအမွေနှစ်တွေအစဉ်စဉ်ပြောင်းလဲလာမှုကိုထင်အပ်နေတဲ့မော်ရိုကိုနိုင်ငံရဲ့ဘီတူကာလက်ရာတွေဟာအခုချိန်ထိဘလောက်ဆန်းသင့်နေရဆိုတာကိုသိရအောင်မက်ဆုမြတ်မွန်ရဲ့ကဘာတလွားခီးသွားအစီအစဉ်ကနေသွားလေ့လာကြည့်ကြရအောင်ပါ
အာဖရိကတိုင်းအနောက်မြောက်ပိုင်းမှာရှိတဲ့မော်ရိုကိုနိုင်ငံဟာရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေနှစ်ပေါင်းရာနဲ့ချီတဲ့ကဘီတူကာလက်ရာတွေရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဥရောပတိုင်းနဲ့ဂျီဘရော်တာရေလက်ကြားတာခြားပြီးတည်ရှိတဲ့မော်ရိုကိုနိုင်ငံရဲ့ပထဝီအနေအထားကြောင့်ထူးခြားတဲ့ယဉ်ကျေးမှုအမှုပညာနဲ့ဘီတူကာလက်ရာတွေကိုနိုင်ငံတဝန်းမှမြင်တွေ့ရနိုင်ပါတယ်။ဆာဟာရာတဲကန္တရတွေကအာဖရိကမျိုးနွယ်စုတွေရဲ့ယဉ်ကျေးမှုတွေအိမ်နီးချင်းအာရဗ်နိုင်ငံတွေရဲ့အစ္စလာမ်တလိထုံးစံတွေမော်ရိုကိုကိုကိုလိုနီအလုပ်ခဲ့တဲ့ဥရောပနိုင်ငံတွေရဲ့ဒီဇိုင်းလက်ရာတွေရှိနေတာကိုကမော်ရိုကိုနိုင်ငံရဲ့ထူးခြားမှုဖြစ်ပါတယ်။တစ်ချိန်တုန်းကဒီနေရာမှာနယ်မြေလူအုပ်ဆိုးခဲ့ကြတဲ့ဖနီရှန်တွေလို့လည်းလူသိကြတဲ့ကာသဂျီယန်အင်ပါယာကစလို့ရောမ၊ဂရိ၊ဘိုင်ဇန်တိုင်း၊အော်တိုမန်အင်ပါယာလက်ထက်အဆက်ဆက်ကလက်ရာတွေဒါမကစပိန်ပြင်သစ်လက်ရာတွေရှိတာကြောင့်ရှေးဟောင်းဘီတူကလက်ရာလေ့လာရှင်တွေတကူးတကလာကြတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။မော်ရိုကိုရဲ့မြို့တော်ရာဘာမှာဆိုရင်၁၂ရာစုလောက်ထဲကလက်ရာတွေရှိသလိုခေတ်ရှိပြေးပုံစံအဆောက်အဦတွေရှိတာမို့ခေတ်သစ်ခင်ဟောင်းအမွေအနှစ်တွေနဲ့သမိုင်းဝင်မျိုးအဖြစ် UNESCO ကသတ်မှတ်ပြီးတော့ကမ္ဘာအမွေအနှစ်စည်းရုံးထဲမှာထည့်သွင်းထားပါတယ်
။ Le Maroc, grâce à sa position stratégique, a connu plusieurs civilisations.
မော်ရိုကိုနိုင်ငံတည်ရှိတဲ့ပထဝီအနေအထားကြောင့်ရောမခေတ်ယဉ်ကျေးမှု၊အာရဗ်အစ္စလာမ်ယဉ်ကျေးမှု၊စပိန်တောင်ပိုင်းပြန့်နှံ့ခဲ့တဲ့မွတ်စလင်ယဉ်ကျေးမှုတွေအားလုံးကဒီမှာလွှမ်းမိုးထင်ရှားနေပါတယ်။ခေတ်ဆက်ဆက်လူမှုဖွဲ့စည်းရေးကြားပြောင်းလဲတိုးတက်မှုကိုမော်ရိုကိုကအစအဦးတွေစောက်ထားတဲ့ပုံစံတွေမှာမြင်ရနိုင်ပါတယ်။အထိမ့်မှအစအဦးတွေသာမကလူနေအိမ်တွေမှာလည်းအရင်ခေတ်လက်ရာတွေကိုတွေ့ရမှာဖြစ်ပါတယ်
။အစဦးရေရဲ့ဒီဇိုင်းဘီတူကာလက်ရာတွေမှာအဓိကလွှမ်းမိုးနေတာကတော့အစ္စလမ်ဘီတူကာလက်ရာတွေဖြစ်ပါတယ်။မြင်းခွာပုံစံ၊ဂားငယ်ခွေးပေါင်းမိုးတွေ၊ geometry အခြေခံဒီဇိုင်းအလှဆင်ပုံစံတွေ၊ကျောက်တုံးတွေတစ်သားတွေပေါ်မှာထွင်းထူထားတဲ့ကနုတ်ပန်းလက်ရာတွေကတက်တည်ပြနေပါတယ်
။ Il y a des formes architecturales qui se basent sur la géométrie.Il y a des formes qui se basent sur la faune et la flore.
Geometry ကိုအခြေခံထားတဲ့ပိသုကလက်ရာတွေရှိသလိုအပင်တွေပန်းတွေရဲ့ပုံစံကိုအခြေခံထားတဲ့ပိသုကလက်ရာတွေလည်းရှိပါတယ်။အဲ့လိုမျိုးပုံစံတွေကြောင့်မော်ရိုကိုပိသုကလက်ရာတွေကတခြားပိသုကလက်ရာတွေနဲ့နှိုင်းယှဉ်လို့ရှိရင်ဘာနဲ့မှမတူတမူထူးနေတာဖြစ်ပါတယ်
။ Rubber မျိုးတော်မှာနောက်ပိုင်းဆောက်လုပ်ထားတဲ့ခေတ်သစ်အဆောက်အဦအများပြားရဲ့ဒီဇိုင်းပုံစံတွေစမ်းသင့်နေပေမဲ့အစ္စလာမ်ယဉ်ကျေးမှုအခြေခံပိသုကလက်ရာအငွေ့အသက်တွေရှိနေစေဖြစ်ပါတယ်။ဒါကောကမော်ရိုကိုဘီတူကလက်ရာတွေရဲ့ထူးခြားမှုဖြစ်တယ်လို့သမိုင်းပညာရှင်တွေကပြောပါတယ်။ဒါကြောင့်လဲဟိုးအရင်တဲကအဆောက်အဦတွေဆောက်လုပ်ခဲ့ကြတဲ့နည်းတွေဒီဇိုင်းပုံစံတွေပျောက်ပြတ်မသွားအောင်လို့ထိမ့်သိမ့်တဲ့အနေနဲ့ခင်မီအဆောက်အဦတွေဆောက်လုပ်တဲ့အခါမှာလဲအသုံးပြုနေကြတာဖြစ်ပါတယ်
။ S'il y a pas la main qui va travailler la pierre qui va travailler le plâtre
ကျောက်တုံးတွေအင်္ဂလီတွေတက်တားတွေမှန်တွေတန်တွေမီဒယ်တွေသာမကတခြားပစ္စည်းတွေနဲ့ဆောက်လုပ်နိုင်သူတွေမရှိဘူးဆိုရင်ဒီအဆောက်အုံတွေတည်ရှိနေမှာမဟုတ်ပါဘူး။ဟိုးယင်တွေကလုံနိုင်ခဲ့တဲ့အတတ်ပညာအမွေနှစ်တွေကိုမျိုးဆက်တစ်ခုကနေတစ်ခုလက်ဆင့်ကမ်းခဲ့ကြလို့လက်ရှိမြောက်မောက်ခေတ်မှာလူကျင်တဲ့ပုံစံမျိုးဖြစ်အောင်လို့ကြိုးစားနေတာဖြစ်တယ်လို့အနာဂတ်မှာဖြစ်စေချင်တာမျိုးကိုပုံဖော်နိုင်တာလည်းဖြစ်ပါလေ
။ Rubber မျိုးမှာ17ရာစုတည်းကအုတ်နီခဲတွေနဲ့ဆောက်လုပ်ခဲ့တဲ့အဆောက်အဦတွေလို့ရှေးဟောင်းအဆောက်အဦတွေဟာနှစ်ကြာလာတဲ့အမျှရာသီဥတုဒဏ်တဘာဝဘေးဒဏ်သာမကလူတွေကြောင့်ရိုယွင်းလာနေတာမဟုတ်ရင်ကျေးမှုဌာနကပြက်လဲမွတ်မှန်ထိမ့်သိမ့်နိုင်ဖို့စူးစမ်းနေတယ်လို့တမိုင်းဝင်ထိမ့်မှအစာဦးပိုင်းဆိုင်ရာတာဝန်ခံက AFP သတင်းဌာနကိုပြောပြပါရတယ
်။ C'est bâtiment, c'est Medina. Bien sûr, on connu plusieurs problèmes.
ဒီမျိုးဟောင်းတဲ့အစာဦးတွေအနေနဲ့ရာသီဥတုဒဏ်အပြင်ဒီမာနေသူတွေလာရောက်လေ့လာသူတွေကြောင့်ရိုယွင်းပျက်စီးတာတွေရှိပါတယ်။အဲဒါတွေကိုပြန်ပြီးမွတ်မှန်ပြင်ဆင်ထိမ့်သိမ့်ရမှာပါ။ရှလားတောင်ပေါ်မျိုးဟောင်း၊တမိုင်းဝင်ရာဘာမျိုးဟောင်း၊ဆလားမျိုးဟောင်းတို့ကစာအုပ်ဟောင်းတွေကိုတော့ပြန်လည်မွမ်းမံမှုတွေလုပ်နေပါတယ
်။ခေဟောင်းခေတ်သစ်စာအုပ်တွေကိုတနည်းအားဖြင့်တွေ့မြင်နိုင်တဲ့မော်ရိုကိုနိုင်ငံကို2023ခုနှစ်တုန်းကလာလည်တဲ့ကမ္ဘာလှည့်ခရီးသည်73တန်းထက်မနည်းရှိခဲ့ပါတယ်။အ အခုလိုနိုင်ငံတကာကဧည့်သည်တွေကိုဆွဲဆောင်ထားနိုင်တဲ့ထူးခြားမှုတွေရှိတဲ့နိုင်ငံမှာအနာဂတ်အတွက်ကြိုတင်ပြင်ဆင်ထားဖို့အရေးကြီးတဲ့တစ်ချိန်တည်းမှာရှေးခေတ်သမိုင်းလိုက်ရာတွေကိုထိန်းသိမ်းထားနိုင်ဖို့လိုအပ်တယ်လို့မော်ရိုကိုပညာရှင်တွေကပြောပါတယ
်။ Ville de Rabat en tant que capitale du Maroc connaît beaucoup de projets architecturaux très importants de l'ère moderne et
မော်ရိုကိုရဲ့မြို့တော်ဖြစ်တဲ့ Rabat မြို့မှာမြို့ရဲ့ဘီတုကသမိုင်းတန်ဖိုးမပြောက်စေပဲခေတ်သစ်လက်ရာနဲ့ဆောက်လုပ်နေတဲ့ project တွေအများကြီးရှိနေပါတယ်။ရှေးဟောင်းအပြင်ဆင်တွေဒီဇိုင်းလက်ရာပုံစံတွေပေါ်မှာအခြေခံပြီးအစားအုပ်သစ်တွေစောင့်နေတာပါ။ကျွန်တော်တို့အနေနဲ့စမ်းသစ်တီထွင်ဖန်တီးမယ်ဆိုတဲ့ရည်မှန်းချက်ရှိတာမှန်ပေမဲ့မော်ရိုကိုရဲ့ဘီတုကလက်ရာပုံစံ၊ပန်းပုံစံလက်ရာတွေ၊ geometry အခြေခံဒီဇိုင်းတွေ၊လက်ရည်အလှနဲ့ပုံဖော်အလှဆင်တာမျိုးတွေကိုလည်းအလေးထားထည့်နိုင်ဖို့ကြိုးစားနေပါတယ်
။တဘာဝကိုထိမ့်သိမ်းကာကွယ်တဲ့နိုင်ငံဖြစ်ရမယ်လို့ကတိပြုထားတဲ့မော်ရိုကိုနိုင်ငံမှာတဘာဝပတ်ဝန်းကျင်ကိုမထိခိုက်နိုင်ဘဲရေရှည်ခန့်အစားအုပ်တွေဖြစ်အောင်လို့ဘီတုကပညာရှင်တွေကအလေးထားစောင့်နေကြပါတယ်။ဒေတာထွက်ပစ္စည်းတွေစွမ်းအင်ချွေတာတဲ့မော်ရိုကိုနီးတွေကို modern design နဲ့ပေါင်းစပ်ပြီးတော့စောက်လုပ်ကြတာဖြစ်ပါတယ်
။ On peut éventuellement s'inspirer de l'architecture traditionnelle marocaine ou du savoir-faire.
စွမ်းအင်ကိုပိုပြီးချွေတာနိုင်အောင်မော်ရိုကိုဗီတုကာပုံစံမော်ရိုကိုကျွမ်းကျင်မှုတွေကနေဖန်တီးဖို့စိတ်ကူးရတာဖြစ်ပါတယ်။ဥပမာနိုင်ငံတွေရဲ့အကျယ်အဝန်းမြေကြီးကိုအထက်ထက်တိတ်ပြီးသုံးတဲ့ပုံစံနောက်ခေါင်းမိုးအမြင့်တစ်သားခေါင်းမိုးစသဖြင့်အားလုံးကိုထည့်သွင်းစဉ်းစားပြီးပုံဖော်တာဖြစ်ပါတယ
်။ရှေးဟောင်းသမိုင်းမတူညီတဲ့အုပ်စိုးသူတွေရဲ့ဘာသာယဉ်ကျေးမှုအမှုပညာလက်ရာအမွေအနှစ်တွေမျိုးစုံလွှမ်းမိုးနေတဲ့မော်ရိုကိုနိုင်ငံဟာအဆင့်ဆင့်ပြောင်းလဲနေတဲ့ဘီတုကာလက်ရာတွေအပြည့်နဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အရာအသွေးဆောင်ဓလေ့ထုံးစံတွေကိုလမ်းတွေအဆောက်အဦတွေအစားအသောက်တွေမှာတွေ့မြင်ခံစားနိုင်တာမို့နိုင်ငံစုံကကဘာလက်ခီးသွားတွေလာလည်နေကြတာဖြစ်ပါတယ်ရှင်။ကျွန်မစုမြတ်မော်ပါ။
ဒါကတော့မော်ရိုကိုနိုင်ငံကဘီတုကာလက်ရာတွေအကြောင်းကိုကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကနေမဆုမြတ်မတင်ဆက်ပေးတာကိုနားဆင်ခဲ့ကြရတာပါ။အခုဆက်ပြီးတော့ကျမတို့ VOA မြန်မာပိုင်းကိုနောက်ဆုံးရလာတဲ့အထူးသတင်းတစ်ပုဒ်ကိုမမ်းမြသဇင်အောင်ကပြောပြပေးသွားဖို့ရှိပါတယ
်။ဆီယနာတင်ပြီးတဲ့နောက်ပိုင်းမှာဖန်ဆီးခံထားတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီထိပ်တန်းခေါင်းဆောင်တွေကိုထောင်ကနေပြောင်းရွှေ့လိုက်ပါတယ်။နေပြီးတော့အချင်းတောင်မှာဖန်ဆီးခံထားရတဲ့ဒေါန်ဆန်းစုကြည်နဲ့တောင်ငူထောင်မှာဖန်ဆီးထားတဲ့သမရဦးဝင်းမြင့်တို့ကိုပြောင်းရွှေ့လိုက်ကြောင်းသတင်းနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းအတည်ပြုပါတယ်
။ဒီသမတဟောင်းဦးဝင်းမြင့်နဲ့ဒေါန်ဆန်းစုကြည်ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ကျွန်တော်တို့အနေနဲ့ဒီအချင်းတောင်ကြီးမှာရာသီဥတုအခြေအနေရအပူချိန်ပြင်းထန်နေတာရှိတယ်။ဒါတွေနဲ့ပတ်သက်ပြီးသာတမတောင်းဦးမြင့်တဲ့ဒေါန်ဆန်းစုကြည်မှာမဟုတ်ပါဘူး။ကျမရဲ့အခြေအနေရလိုအပ်တဲ့အကျဉ်းသားများပြီးရင်ကျွန်တော်တို့အသက်ကြီးနေတဲ့အကျဉ်းသားများနဲ့ပတ်သက်ပြီးအပူဒဏ်တက်တာစီအတွက်နီလန်းများနဲ့ရှာဖွေပြီးဒါပြည်ထောင်ဝန်ကြီးဌာနကဆောင်ရွက်ပေးလျက်ရှိပါတယ်။
မြမယိုးရနှစ်သိကူကာလာတွေမှာအာနာပိုင်တွေဟာဖန်ဆီးထားတဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးတာမျိုးလုံးလေးရှိတတ်တဲ့အချိန်မှာအခုလိုသတင်းထွက်ပေါ်လာတာပါစစ်ကောင်စီလက်ထက်အကျဉ်းသားထောင်ချီလွှတ်ပေးတာတွေလည်းရှိခဲ့ဘူးပေမဲ့နိုင်ငံကြီးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတော့ဖန်ဆီးခံထားရသူတွေကတော့အနည်းချင်းလောက်သာပါဝင်လေးရှိပါတယ်ဒီနှစ်နှစ်ဆန်းတည့်ရနေ့မှာလည်းအကျဉ်းသားတွေပြန်လွှတ်ပေးဖို့ရှိတဲ့အကြောင်းစစ်ကောင်စီပြောခွင့်ရကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ထိုင်းမြန်မာနယ်စပ်အနီးစစ်ကောင်စီတပ်တွေနဲ့တော်လှန်ရေးအင်အားစုတွေကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲအပြည့်ရဖို့နဲ့လက်ရှိပဋိပက္ခကိုတွေ့ဆုံဆွေးနွေးပြီးတော့ငြိမ်းချမ်းတဲ့နည်းနဲ့အပြေရှာကြဖို့တရုတ်နိုင်ငံကဒီကနေ့တိုက်တွန်းပါတယ်လက်ရှိသတင်းတွေထွက်ပေါ်နေတဲ့အခြေအနေတွေကိုသတိထားပြီးတော့စောင့်ကြည့်နေတဲ့အကြောင်းနဲ့သက်ဆိုင်သူအားလုံးအနေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေကိုရပ်ကြဖို့နဲ့အခြေအနေတွေပို့ပြီးတော့ဆိုးဝါးမလာအောင်မတူကွဲပြားမှုတွေကိုတွေ့ဆုံဆွေးနွေးတဲ့နည်းနဲ့ငြိမ်းချမ်းချမ်းချမ်းအပြေရှာဖို့တိုက်တွန်းလိုတယ်လို့တရုတ်နိုင်ငံကြီးဌာနပြောခွင့်ရလင်ဂျန်ကဒီကနေ့ဧပြီ16ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်ထိုင်းမြန်မာနယ်စပ်မြောက်ဝတီမြို့ကိုဧပြီလကုန်လောက်မှာအပိသက်သိမ်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းကရင်မျိုးသားစီယုံကရင်ညီရဲလက်နက်ကင်တပ်ဖွဲ့ကရင်လူမျိုးရေးတပ်မတော် KNL တပ်မဟာ6ကပုံမူးကြီးနဒါထူးရဲ့ပြောဆိုချက်ကိုဗန်ကောက်ပို့စတင်းစာမှာရေးသားထားပါတယ်စစ်ကောင်စီဘက်ကမြောက်ဝတီကိုပြန်ရဖို့နှစ်ကြိမ်ကြိုးစားခဲ့ပေမဲ့မအောင်မြင်တဲ့အကြောင်းကရင်မျိုးသားစီယုံကရင်ညီရဲစစ်ဖက်ဆိုင်ရာ KNL တပ်တွေအခိုင်အမာခြေကိုယူပြီးတဲ့အချိန်အုပ်ချုပ်ရေးကိစ္စတွေအတွက်နိုင်ငံရေးအရာတာဝန်ယူထားတဲ့အဖွဲ့အစည်းတွေကိုလှည့်ပြောင်းပေးမယ်အကြောင်းပြောဆိုပါတယ်ရှင်
အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ဆူမွန်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ TN1 တို့ဖြစ်ပါတယ်။ VOA American အသံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်ရှုနားဆင်နိုင်ကြပါတယ်။သောတာရှင်တွေအနေနဲ့ VOA ကိုနားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်တွေနဲ့တကမြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာအိတ်ဆက်အနားယူနိုင်ကြပါစေရှင်။ကျမခင်လေးပါ။